Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်အောက်တိုဘာလ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာနယ်ဆက်ပြန်လည်ဖွင့်လှစ်ရေးအခုချိန်ထိမသေးကြသေးပါဘူး။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာဒီနေ့ပဲအစ္စရေးကိုနောက်တစ်ခေါက်ပြန်လာပါတယ်။Israel Hamas စစ်ပွဲကရှိနေတဲ့ကြားကပဲတရုတ်ကသူ့ရဲ့ကမ္ဘာလမ်းစီမံကိန်းအတွက်10နှစ်ပြည့်ညီလာခံကိုကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင
်။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အဆိုးဝါးဆုံးရေကြီးရေရှမ်းမှုနဲ့ကြုံခဲ့ရတဲ့ဗကိုးမြို့ပေါ်မှာတော့မြို့ပေါ်ရက်ွက်တော်တော်များများရေပြန်ကျသွားပြီးဖြစ်ပါတယ်။ဒါပေမဲ့ရေမြုပ်နေစေရက်ွက်တချို့ရှိသေးသလိုဝမ်းပြန်ရဝမ်းလျှော်ယောဂါဖြစ်ပွားမှုတွေလည်းရှိနေပါတယ်လို့ဒေသခံဆရာဝန်တဦးကပြောပြပါတယ်။
အဓိကတော့ကျမရဲ့ကြေညာတော့ဒီရေကြီးရေဆန်ကြောင်းအမှဝမ်းလျှော်ဝမ်းပြတ်တို့ပါလို့အမျိုးလေးရှိတယ်နောက်တစ်ခုကဖိတ်တော့ကလေးတွေပေါ့သူတို့မှအဲအလေးတွေကုပေးရတာမျိုးရှိပါတယ
်ဒီသတင်းအပြည့်စုံမကြခင်မှာတင်ဆက်ပေးပါမယ်ရှင်နောက်ဒေသခံတွေရဲ့တိုင်ကြားချက်ကြောင့်အထောက်ထားမဲ့တဲ့မြန်မာ80နီးပါးထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်မှာဖမ်းခံခဲ့ရပါတယ်အမေရိကန်ပြည်ထောင်စု Washington DC area မှာတော့84နှစ်မြောက်ချင်းနှစ်တက်ကူနှစ်အခမ်းအနားကျင်းပပါတယ်ဒီလိုနောက်ဆုံးရသတင်းနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်နဲ့အီဂျစ်နိုင်ငံကြားနေဆက်ဖြတ်ကျော်ခွင့်ပြန်လည်ဖွင့်လှစ်မှာဖြစ်ပေမဲ့အချိန်တိကျမသိရသေးဘူးလို့အမေရိကန်ကပြောလိုက်ပါတယ်ကုလသမဂ္ဂကတော့ဂါဇာဒေသမှာစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေကြောင်းသတိပေးထားပြီးအစ္စရေးကတော့စစ်စင်ရေးမတိုင်ခင်ဂါဇာဒေသမြောက်ပိုင်းမှာနေထိုင်နေတဲ့ပါလက်စတိုင်းတွေဘေးလွတ်ရာထွက်ခွာကြဖို့နှိုးဆော်နေပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူရဲ့ရုံးကဒီနေ့ထုတ်ပြန်ချက်ထဲမှာတော့စာနာမှုအကူအညီတွေပေးဖို့နဲ့နိုင်ငံသားတွေထွက်ခွာခွင့်အတွက်အပြစ်ခတ်ရက်စေးသဘောတူညီချက်တွေရထားတယ်ဆိုတဲ့သတင်းတွေမမှန်ကန်ကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာအေဂျင်စီအကြီးအကဲကတော့အစ္စရေးပေါ်တိုက်ခိုက်ခဲ့မှုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ဖြစ်ပြီးဒဇာကန်တွေကိုဖမ်းဆီးခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရက်ဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းအရက်သားတွေတပ်ဖြတ်ခံရမှုအတွက်အရက်သားတွေကိုပြန်ပြီးတတ်နေတာဟာအဖြစ်မဟုတ်ဘူးလို့လည်းသတိပေးခဲ့ပါတယ်။ဂါဇာဒေသမှာအောက်တိုဘာ9ရက်နေ့ကဟားမတ်စ်တို့ရဲ့တိုက်ခိုက်မှုအတွင်းဒဇာကန်အဖြစ်ဖမ်းဆီးခံရသူအရေအတွက်ဟာအစောပိုင်းမှာ155ယောက်ရှိတယ်လို့အစ္စရေးကပြောထားပေမဲ့အခုနောက်ဆုံး169ယောက်ရှိတယ်လို့လည်းဒီနေ့ပဲအတည်ပြုလိုက်ပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒေသရင်းနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဒီကနေ့ပဲအစ္စရေးကိုနောက်တစ်ခေါက်ပြန်ရောက်လာပါတယ်။အစ္စရေးကိုပြန်မလာခင်မှာတော့လိုအပ်သူတွေကိုကုလသမဂ္ဂကနေအကူအညီပေးနိုင်အောင်ဂါဇာဒေသကိုဝင်ခွင့်ရရေးအီဂျစ်နိုင်ငံနဲ့အတူကြိုးပမ်းနေတယ်ဆိုပြီးတော့ပြောပါတယ်။ဘာရိန်း၊အီဂျစ်၊ဂျော်ဒန်၊ပါလက်စတိုင်း၊အာနာဘိုင်းအဖွဲ့နောက်ကာတာ sorry အာရေဗီးယားနဲ့အာရဗ်စော်ဘွားများပြည်တော်စု UAE ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အချိန်မှာတော့ဟားမတ်စ်တွေကိုတိုက်ခိုက်နေတဲ့အစ္စရေးကိုအမေရိကန်ကအားပေးထောက်ခံကြောင်းပြောခဲ့ပါတယ်
။ Israel has the right, indeed it has the obligation to defend itself against these attacks from Hamas and
Israel နဲ့ Hamas တိုက်ခိုက်မှုကိုခုခံကာကွယ်ပိုင်ခွင့်ရှိသလိုနောင်တမျိုးအလားတူမကြုံရအောင်လဲကြိုးပမ်းမှုတာဝန်ရှိပါတယ်လို့အီဂျစ်သမ္မတ Abdel Fattah el-Sisi နဲ့တွေ့ဆုံပြီးမှသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောသွားတာဖြစ်ပါတယ်။အီဂျစ်သမ္မတကတော့ဂါဇာဒေသမှာအစ္စရေးရဲ့စစ်ဆင်ရေးတွေဟာခုခံကာကွယ်ပိုင်ခွင့်ထက်ကျော်လွန်ပြီးတော့အပြစ်ပေးရာရောက်နေပါတယ်လို့ဝန်ကြီးဘလင်ကန်နဲ့တွေ့ဆုံတဲ့အခါမှာပြောခဲ့တဲ့အကြောင်းအီဂျစ်နိုင်ငံပိုင်သတင်းတွေမှာဖော်ပြပါတယ်။အီဂျစ်သမ္မတရဲ့ပြောဆိုချက်ကတော့အာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုတွေအတွင်အပြင်းထန်ဆုံးမှတ်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Illinois မှာပါလက်စတိုင်းကလေးငယ်တအူးကိုဓာတ်နဲ့ထိုးတက်ခဲ့မှုကြောင့် ထိတ်လန့်တုံ့လုံးမိတယ်လို့တမရဂျိုးဘိုင်ဒန်နဲ့တမရကတော့ဂျေးဘိုင်ဒန်တို့ကပြောလိုက်ပါတယ်။အသက်82နှစ်အရွယ်ရှိတဲ့ဂျိုးဆက်ရှူးဘားဟာအသက်6နှစ်အရွယ်ကလေးငယ်နဲ့သူ့ရဲ့မိခင်တို့ကိုစနေနေ့ကသူတို့ရဲ့အိမ်ရှိမှာပဲဓာတ်နဲ့ထိုးတက်ခဲ့တယ်လို့ Plainfield မြို့နယ်မှာရှိတဲ့အာဏာပိုင်တွေကပြောပါတယ်။ကလေးငယ်မှာဓာတ်ဒဏ်ရာ26ချက်တွေ့ခဲ့ရပြီးတော့မိခင်ဖြစ်သူကလည်းအကြိမ်ပေါင်းများစွာဓာတ်ထိုးခံရတဲ့ဒဏ်ရာတွေပြင်းထန်တဲ့အတွက်ကြောင့်မလို့ဒေသခံစေုံမှာစေကူတာပေးထားရပါတယ်။ဓာတ်ထိုးခံရတဲ့ကလေးငယ်နဲ့မိခင်တို့ရဲ့ဘာသာရေးယုံကြည်ကိုးကွယ်မှုရဲ့အစ္စရေးနဲ့ဟားမတ်စ်တို့ကြားမှာဖြစ်နေတဲ့စစ်ပွဲအတွက်လက်တုံ့ပြန်မှုအဖြစ်နဲ့ပါတိုက်ခိုက်ခဲ့တာလို့စုံစမ်းစစ်ဆေးနေသူတွေကပြောပါတယ်။သူ့ကိုလူတက်မှုလူတက်ရန်ကြိုးစားအားထုတ်မှုအမုန်းတရားကိုအခြေခံပြီးတေစေတဲ့လက်နက်နဲ့တိုက်ခိုက်မှုတို့နဲ့စွဲချက်တွေတင်ထားပြီးတော့ဒီနေ့ရုံးထုတ်ဖို့လည်းစီစဉ်ထားပါတယ်။တိုက်ခိုက်ခံရတဲ့တားမီဟာတိုက်ခိုက်သူရဲ့အောက်ထပ်မှာအိမ်ငှားနေထိုင်သူတွေဖြစ်ကြပြီးဓာတ်ထိုးမှုမဖြစ်ခင်မှာပဲနင်တို့မွတ်စလင်တွေတေကိုတေရမယ်လို့အော်ဟစ်ခဲ့ကြောင်းမိခင်ကသူ့ခင်ပွန်းထံကိုဖုန်းနဲ့စာတို့ပေးပို့ချက်မှာပြောခဲ့တယ်လို့ဒေသခံမွတ်စလင်အဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်။သမ္မတဘိုင်ဒန်ကတော့အမေရိကန်တွေစီးလုံးညီညွတ်စွာနဲ့အစ္စလမ်ကိုကြောက်ရွံ့မုန်းတီးရေးနဲ့တယူသံမုန်းတီးမှုပုံစံတွေအားလုံးကိုညှင်းပယ်ရမယ်လို့ပြောထားပါတယ်ရှင်။
အစ္စရေးကမြေပြင်ထိုးစစ်ဆင်ပြီးတဲ့နောက်ပိုင်းမှာဂါဇာဒေသကိုပြန်ပြီးတော့သိမ်းပိုက်မယ်ဆိုရင်အမားကြီးမှားလိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်က CBS TV သတင်းဌာနနဲ့တနင်္ဂနွေနေ့ကမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံရဲ့တောင်ပိုင်းကိုဟာမတ်စစ်သွေးကြွတွေကျူးကျော်တိုက်ခိုက်ခဲ့ရာကနေအစ္စရေးနဲ့နိုင်ငံသားသာ1300လောက်သေဆုံးခဲ့ရပြီးတော့အစ္စရေးနိုင်ငံသား150လောက်ဖမ်းဆီးခံခဲ့ရတာကိုတုံ့ပြန်နိုင်မှုအတွက်ဂါဇာနယ်စပ်မှာတော့စစ်အင်အား3သိန်းလောက်အသင့်ပြင်ထားပါတယ်။ဂါဇာဒေသကိုလေကြောင်းကနေရောမစ်ဆိုင်းဒုံးတွေနဲ့ပါအကြိမ်ပေါင်းရာနဲ့ချီပြီးတော့တိုက်ခိုက်ခဲ့ရမှာတော့ပါလက်စတိုင်း2680အသက်ဆုံးခဲ့ပါတယ်။ဂါဇာဒေသဟာဝင်းရံပိတ်ဆို့ခံရမှုတွေကြောင့်ရေအစားအစာနဲ့ဆေးဝါးတွေမကြခင်ပြတ်လတ်တော့မယ်လို့လည်းကုလသမဂ္ဂရဲ့ပါလက်စတိုင်းဆိုင်ရာဒုက္ခသည်အေဂျင်စီကမနေ့ကပဲသတိပေးထားပါဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အစ္စရေးအနေနဲ့ဟားမတ်စ်တွေကိုရှင်းလင်းဖို့လိုအပ်ပေမဲ့ဟားမတ်စ်နဲ့အဖွဲ့တွေကအစိုးရတွေကပါလက်စတိုင်းတွေကိုကိုစားမပြုဘူးလို့ပြောပါတယ်။ပါလက်စတိုင်းနိုင်ငံအတွက်လမ်းဖွင့်ဖို့လည်းလိုအပ်ကြောင်းပြောထားပါဗျာ။တချိန်ထဲမှာပဲသမ္မတဘိုင်ဒန်ဟာသူ့ရဲ့စီးပွားရေးဆိုင်ရာမူဝါဒကိုမြှင့်တင်နိုင်မှုကိုလိုရာဒိုပြည်နယ်ပွန်ပလိုမြို့ကိုဒီကနေ့သွားရောက်မဲ့အစီအစဉ်ကိုအမျိုးသားလုံခြုံရေးအစည်းအဝေးကြောင့်ဆိုင်းငံ့လိုက်ကြောင်းအင်ဖြူရောကပြောပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ယူကရိန်းကလေးငယ်တွေကိုသူတို့ရဲ့မိသားစုတွေစီပြန်ပို့ပေးတော့မယ်လို့ကာတာကဒီနေ့ပဲကြေညာလိုက်ပါတယ်။ရုရှားရဲ့ကျူးကျော်စစ်စတင်ခဲ့ပြီးတဲ့ကထောင်ထဲချီတဲ့ကလေးငယ်တွေကိုမိသားစုတွေနဲ့အတင်းကျပ်ခွဲခွာခဲ့တယ်လို့လည်းယူကရိန်းကပြောထားတာပါ။မိသားစုနဲ့ကွဲခွာနေသူတွေအရေးကာတာနိုင်ငံကလအတန်းကြာဂျားဝင်ဆွေးနွေးပေးခဲ့ပြီးတဲ့နောက်အခုလိုနေရပြန်ပို့တဲ့အစီအစဉ်စတင်ခဲ့တာဖြစ်ပြီးပရမဇုံအတုပ်ဖြစ်အသက်2နှစ်ကနေ18နှစ်ကြာကလေးငယ်၄ဦးပါဝင်ခဲ့တာပါ။မော်စကိုမြို့တော်မှာရှိတဲ့ကာတာတန်ယုံမှာကလေးငယ်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတွေ့ဆုံပေးဖို့စီစဉ်ထားပြီးသူတို့ရဲ့လုံခြုံရေးကျန်းမာရေးနဲ့အစအစအဆင်ပြေစေဖို့အတွက်တာဝန်ခံထားကြောင်းကာတာနိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုယူကရိန်းကကလေးငယ်တွေကိုဥပဒေမဲ့ပြည်နှံတန်ပေးတာဟာယာစွတ်မှုဖြစ်တဲ့အတွက်နိုင်ငံတကာယာစွတ်တရားရုံးကမတ်လတုန်းကဖမ်းဝရမ်းထုတ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲရုရှားကဒုံးကျည်9ဆင့်ဒရုန်း12ဆင့်နဲ့ညဘက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီနေ့ပဲပြောပါတယ်ရှင
်။ယူကရိန်းနဲ့အစ္စရေးတပ်ဒေါ်လာ2ဘီလီယံကျော်ဖို့လက်နက်အကူအညီပေးမယ့်အစီအစဉ်တဲ့အတွက်လွှတ်တော်ရဲ့အတည်ပြုချက်ကိုရဖို့ဒီသတင်းပတ်ထဲမှာစူးစမ်းသွားမယ်လို့အင်ဖြူတော်ကတင်းငွေနေနေကပြောလိုက်ပါတယ်။လာပေါင်း20ကျော်ကြာတဲ့အထိအဆုံးမတက်နိုင်သေးတဲ့ယူကရိန်းစစ်ပွဲနဲ့ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကဟားမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုတုံ့ပြန်တိုက်ခိုက်နေတဲ့အစ္စရေးကိုအကူအညီပေးနိုင်မှုတမရဂျိုးဘိုင်ဒန်ကလွှတ်တော်ကိုစီယုံပြောဆိုသွားမယ့်အကြောင်း CBS ရုပ်သံ Face the Nation အစီအစဉ်မှာအင်ဖြူတော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောဆိုလိုက်တာဖြစ်ပါတယ်။တင်းငွေနေနေတော့ကဒီမိုကရက်တစ်အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကအစ္စရေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးတဲ့နောက်မှာအစ္စရေးအတွက်နောက်ထပ်အကူအညီတွေပေးရသွားဖို့အမြန်ဆုံးလှုံ့ဆော်သွားမယ်လို့ပြောပါတယ်။တမရဗိုင်ဒန်အစိုးရကယူကရိန်းနဲ့အစ္စရေးအတွက်ကိုအကူအညီပေးဖို့အစီအစဉ်တွေကိုတပေါင်းနဲ့ရနိုင်မှုစူးစမ်းနေတာဖြစ်ပါတယ်။ဒါပေမဲ့ Republican အမတ်တချို့ကတော့ယူကရိန်းအတွက်နောက်ထပ်ပေးမယ့်အကူအညီတွေကို ကိုကန့်ကွက်နေပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအောက်လွတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီကိုဖြုတ်ချခဲ့ပြီးတော့ဥက္ကဋ္ဌနေရာအစားထိုးဖို့သဘောထားကွဲလွဲမှုတွေရှိနေတာပါ။လက်ရှိအောက်လွတ်တော်ဥက္ကဋ္ဌနေရာလစ်လပ်နေတာကြောင့်အောက်လွတ်တော်ကနေဆုံးဖြတ်ရမယ့်ကိစ္စတွေကိုလည်းဆိုင်းငံ့ထားပါတယ်။နောက်ထပ်လည်းသမ္မတဘိုင်ဒန်အနေနဲ့ထိုင်ဝမ်အတွက်လိုအပ်တဲ့အကူအညီနဲ့မက္ကဆီကိုနယ်ဆက်ရွှေ့ပြောင်းအခြေချသူတွေဝင်ရောက်သူတွေကိုထိန်းချုပ်ရေးအစီအစဉ်တွေကိုတိုးမြှင့်လှုံ့ဆော်နိုင်ပါတယ်။
အစ္စရေးနဲ့ဟာမတ်စစ်ပွဲကလက်တလုံးမှာလွှမ်းမိုးထားနေပြီးမဲ့တရုတ်နိုင်ငံကတော့သူ့ရဲ့ကပတ်လန်းစီမံကိန်း BRI 10နှစ်ပြည့်အခမ်းအနားကိုစီစဉ်ထားတဲ့အတိုင်းစတင်နေပါပြီ။အခမ်းအနားအတွက်နိုင်ငံပေါင်း130ကကိုယ်စားလှယ်တွေကိုဖိတ်ကြားထားပါတယ်။ဒီအထဲမှာတော့ယူကရိန်းစစ်ပွဲကြောင့်ကမ္ဘာ့စာမျက်နှာမှာအထူးကြံဖြစ်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်လည်းပါဝင်ပြီးကမ္ဘာ့အင်အားကြီးနိုင်ငံတစ်ခုကိုပရမာဇုံလာရောက်လည်ပတ်မခီးစဉ်လည်းဖြစ်လာပါလိမ့်မယ်။ခေတ်သစ်ပိုလန်မှာစီမံကိန်းဖြစ်ထင်ရှားပြီးတရုတ်သမ္မတရှီကျင်းပင်အတွက်အရေးကြီးတဲ့စီမံကိန်း10နှစ်ပြည့်အခမ်းအနားကိုနိုင်ငံတကာအာရုံစိုက်မှုရဖို့တရုတ်ကမျှော်လင့်ထားပေမယ့်အစ္စရေးနဲ့ဟာမတ်ပြည်ပခါကလွှမ်းမိုးနေတာပါတရုတ်နိုင်ငံသား၏ဝန်ကြီးဝန်ကြီးကတော့ကိုယ်နိုင်ငံကိုကာကွယ်ရစူရာထက်ပို့နေတယ်ဆိုပြီးအစ္စရေးပေါ်ရှုတ်ချလိုက်ပြီးဂါဇာကမ်းမြောင်ဒေသကလူတွေကိုစူပေါင်းပစ်ဒဏ်ခတ်တဲ့လုပ်ရမျိုးကိုရပ်တန့်ဖို့ကိုလည်းတောင်းပန်လိုက်ပါတယ်အစ္စရေးအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့တောင်းဆိုမှုတွေကိုစိတ်အားထက်သန်စွာနားထောင်သင့်ပြီးဂါဇာကမ်းမြောင်ဒေသကပြည်သူတွေပေါ်ဒဏ်ခတ်မှုတွေကိုရပ်တန့်သင့်ပါတယ်လို့တရုတ်နိုင်ငံရဲ့ Israel Hamas ပြည်ပခါအပေါ်အပြင်းထန်ဆုံးတုံ့ပြန်မှုတစ်ခုဖြစ်ဝမ်ကမနီကပဲပြောပါရယ်အနောက်နိုင်ငံတွေကတော့ Israel Gaza ပြည်ပခါဆိုင်ရာကြေညာချက်တွေမှာ Hamas အကြောင်းမပြောဘဲထားတဲ့အတွက်တရုတ်ကိုဝေဖန်နေပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးကတရုတ်ဟာအရှိလေပိုင်းဒေသငြိမ်းချမ်းရေးကိုအကြောင်းပြပြီးသူ့ရဲ့ဩဇာလွှမ်းမိုးဖို့ကြိုးစားနေတယ်လို့ပြောဆိုထားပြီးမယ်မနီကတော့တရုတ်နိုင်ငံသားရေးဝန်ကြီးနဲ့စကားပြောဆိုခဲ့ကြပါရယ်ရှင်
မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးကိစ္စတွေမှာကြားဝင်ပြီးတော့ဆောင်ရွက်ခဲ့မှုတဲ့ဖင်လန်နိုင်ငံသမ္မတဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်မာတီအာတစ်ဆာရီဒီကနေ့ကွယ်လွန်သွားပါဗျ။2013ခုနှစ်စက်တင်ဘာလနဲ့2014ခုနှစ်မတ်လတုန်းက The Elders လို့ခေါ်တဲ့ကမ္ဘာအထင်ကရဝါရင့်ခေါင်းဆောင်ကြီးများအဖွဲ့ရဲ့အဖွဲ့ဝင်နေတဲ့အတူမြန်မာနိုင်ငံကိုတွားရောက်ပြီးတော့မြန်မာလူမှုအဖွဲ့အစည်းတွင်ယုံကြည်မှုတည်ဆောက်ရေးငြိမ်းချမ်းရေးအတွက်တိုက်တွန်းပြောဆိုခဲ့သူဖြစ်ပါတယ်။ကမ္ဘာတဝန်းပြည်ပခါတွေချုပ်ငြိမ်းရေးနဲ့ငြိမ်းချမ်းရေးအတွက်နှစ်ပေါင်း30နီးပါးဂျာဝင်ဆောင်ရွက်ပေးမှုအတွက်2008ခုနှစ်မှာသူ့ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့တာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရေဘေးတဲ့ပဲခူးမြို့ကန်တွေတောက်တုံးရီနဲ့ဆေးဝါးအရေးပေါ်လိုအပ်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်အဆိုးဝါးဆုံးရေကြီးရေရှမ်းမှုနဲ့ကြုံခဲ့ရတဲ့ပဲခူးမြို့မှာတော့မြို့ပေါ်ရက်ကွက်တွေမှာတော်တော်များများရေပြန့်ကျသွားပြီဖြစ်ပါတယ်။ဒါပေမဲ့ရေမြုပ်နေစေရက်ကွက်တွေရှိနေသေးသလိုရေဘေးသင့်ပြည်သူတွေအတွက်တောက်သုံးရေနဲ့ဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရေကြီးမှုကြောင့်နောက်ဆက်တွဲကြုံလာရတဲ့ဝမ်းပြက်ဝမ်းလျှော့မှုတွေလည်းတိုးလာနေတာကြောင့်ဆေးပါဝင်ကုန်ပစ္စည်းတွေလိုအပ်နေပေမဲ့ရဖို့တော့အခက်အခဲတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမမတဇင်အောင်ပြောပြပေးပါမယ်ရှင်။
နှစ်ပေါင်း60အတွင်းအဆိုးဝါးဆုံးရေကြီးနေမျိုးမှုကြုံခဲ့တဲ့ပဲခူးမြို့မှာမြို့နယ်အတော်များများရေလွှမ်းတဲ့ဒဏ်ခံခဲ့ရတာဖြစ်ပြီးအောက်တိုဘာ17ရက်မနေ့ပိုင်းကစလို့မြို့ပေါ်အဓိကလမ်းမကြီးတွေနဲ့မြို့ပေါ်ရက်ွက်တွေမှာရေပြန်ကျသွားပါပြီ။ဒါပေမဲ့ရေပြန်ကျသွားတဲ့နေရာတချို့ကဒေသခံတွေမှာတော့ဝမ်းပြဲဝမ်းလျှော်ရောဂါအပြင်တခြားကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ပဲခူးမြို့တွင်ရေဘေးသင့်ပြည်သူတွေကိုအခမဲ့ဆေးဝါးကုသပေးနေတဲ့ဒိမန်ရှင်ပရဟိတအသင်းအားဆရာဝန်ဒေါက်တာကျော်စုက VUE ကိုခုလိုပြောပါတယ
်အဓိကတော့ရမရေကြံတာတော့ဒီကြီးရေဆန်ကြောင့်အမှဝန်ချောဝန်ပြတ်တို့ပါလို့အမျိုးလေးရှိတယ်နောက်တစ်ခုကဘယ်လိုပြောမလဲဟိုစိတ်တော့ကလေးတွေပေါ့သူတို့မှာအဲအဲ့လေးတွေကိုကုပေးရတာမျိုးရှိပါတယ်ဟိုပကုံးမျိုးပေါ်ရက်ွက်လေးမှာတချို့လူလေးတော့ကျွန်တော်စေကန်းလာလို့ရှိရင်အဲ့လိုပေါ့အဲဝန်ပြတ်တာတို့ပါလို့နောက်ဟိုရုပ်ရည်ကြီးကြီးတဲ့အခါမှာသူတို့ရဲ့ပစ္စည်းတွေဆုံးရှုံးရတဲ့အခါကျတော့စိတ်တော့ကလေးတွေပေါ့အဲ့လေးတွေကျွန်တော်ပြန်ပြီးတော့ကုပေးရတာမျိုးဟိုအုပ်စုလိုက်ပြီးတော့ပြတ်တာတော့မဟုတ်ဘူးနော်ဝမ်ချော့ဝမ်ပြတ်ပြီးအုပ်စုလိုက်ပြီးဖြစ်တာတော့မဟုတ်ဘူးချို့ဟလာချို့မီတာစုလေးတွေမှာဖြစ်တာပေါ့နော်ဟုတ
်ဝမ်ပြတ်တာအပြင်ရေကြီးတာကြောင့်ရေရင်သာအခက်အခဲတွေရှိပြီးစီချို့ဝမ်ချုပ်ဖြစ်တာနှာစီးချောင်းဆိုးတာနဲ့ရေဝဲတဲဝဲစားတာစတဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လဲပဲခူးမြုပ်ကန်တွေကပြောပါတယ်ပဲခူးမြို့မှာအော်တိုဘာ၈ရက်ကစပြီးတော့၃ရက်ကြာမိုးတဲထန်အဆက်မပြတ်ရွာသွန်းပြီးတဲ့နောက်အဆိုးဝါးဆုံးရေကြီးတဲ့ဒဏ်ကိုခံခဲ့ရတာပါရေကြီးမှုကြောင့်ပဲခူးမြို့နယ်တစ်ခုလုံးနီးပါးရေနစ်မြှုပ်ခဲ့တာဖြစ်ပြီးအနိမ့်ပိုင်းရက်ွက်တွေနဲ့ကြေးရွာတွေမှာဆိုရင်ရေက၁၀ပေကျော်ထိရှိပြီးတော့ အမြင့်ပိုင်းရက်ွက်ပိုင်းနေမှာတော့သုံးပေနီးပါးအထိရင်းမြုပ်ခဲ့တယ်လို့ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်အခုချိန်မှာတော့မြို့ပေါ်ရက်ွက်တွေမှာရေပြန်ကျသွားပြီဖြစ်ပေမဲ့အနေမိုင်းနေရာတွေမှာရေနှင်းမြုပ်ဆဲဖြစ်ပါတယ်အနေပိုင်းမှာရေမကျသေးတာကြောင့်စောင်းနေအခက်အခဲတွေရှိသေးဖြစ်တယ်လို့ရေကျတဲ့နေရာတွေမှာလည်းတန့်ရှင်းဖို့စေကြောဖို့အတွက်သုံးရေအခက်အခဲတွေရှိသေးတယ်လို့ပရဟိတကူညီကယ်ဆယ်ရေးလုပ်နေတဲ့ကိုကလားက VV ကိုပြောပါတယ
်ကျွန်တော်အဲ့အခက်အခဲကတော့တခြားနေရာအခက်အခဲတော့ကျွန်တော်တို့မသိရဘူးပေါ့ဟိုကျွန်တော်တို့ကအခက်အခဲကတော့အဲဘာလဲဆိုတော့တောက်သုံးရေပထမနေရာပေါ့အဲသုံးရေပေါ့အခုကြည့်ဆိုရင်အကျိုးတုံးရည်နည်းအခက်အခဲရှိရလေတယ်အဲပြောတယ်ဒီကြားပါလေဘာလို့တုံးရည်အခက်အခဲကြီးလဲဆိုမီးရတော့လာတယ်အဲနေရာတွေ့မီးလဲအများရရှိအောင်အကျိုးဆောင်ရွက်ပေးတာတော့တွေ့ရတယ်နေရာတွေ့မီးလာတော့ရတော့ညာလဲအဲရေစက်မောင်းမှုဆိုကြတော့ရေစက်တွေအကုန်လုံးကရေညှုပ်သွားတဲ့အခါအများစုကမော်တာတွေအင်ဂျင်တွေမှာပြန်သုံးဆွဲလို့မရတုံးပြင်မရှိတဲ့နေလူတွေကြတော့လေနည်းအခက်အခဲရှိနေသေးတာပေါ့တော်ရည်တော့လည်းလူပါပေါ့
လက်ရှိအချိန်ထိရေပြင်းမကြသေးတဲ့ရက်ွက်နဲ့ကြီးရွာတွေကျန်နေသေးပြီးတော့ရေပေးသင့်ပြည်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကနေရာရွှေ့ပြောင်းပေးနေရတယ်လည်းရှိပါသေးတယ်။ကုန်စည်စီးဆင်းမှုပုံမှန်မဖြစ်သေးတာမို့ကုန်ပစ္စည်းတချို့ဝယ်ယူဖို့ခက်ခဲတာအပြင်ကုန်ပစ္စည်းတွေရှားပါးတာနဲ့လည်းရင်ဆိုင်ကြုံတွေ့နေရတယ်လို့ဘဘိုးတိုင်းဒေသကြီးအထက်စီဒီကြီးရွာကဒေသခံတို့ကပြောပါတယ်
မိုင်းဒီမှာတော့လေဘလိုခက်ခဲရှိတယ်ဆိုတော့တို့အိမ်လေးတွေဆက်ထားလေးတွေရှိတယ်မိုင်းဟိုအဲခလေးပိုင်းလူပိုင်းနဲ့လည်းခဏနိုင်ရတော့ရှိအောင်နော်ခလေးပိုင်းလေးတွေကြတော့ဟိုနည်းနည်းနောက်ဖေးသွားတာအဲ့လိုဝင်ရောကတွေပေါ့နော်နည်းနည်းတော့ချစ်တဲ့လူတွေရှိကြတယ်ဘာလို့လိုအပ်နေရှိလဲဆိုတော့မိုင်းဒီမှာအခုလောလောဆယ်ကဟိုရေတန်းတို့ပါတို့နည်းနည်းဒီစားတော့ဆရာပါမိုင်းတာနုပါကွာဒီအရာကြီးကြတော့တတို့ဖက်ကြတော့ဝယ်လို့မရဘူးလေဝေးတယ်ကျုံးတယ်လဲကြတော့လေအစိုးနေရာတွေကြတော့လေမာရီကကားလမ်းတွေဓာရီကသွားလို့ရတယ်လေဒါတို့ဒီဘက်မှာကြတော့ရေကကျသွားကျသွားတော့အချို့ကနေကြတော့ချောင်းလေးရည်တွေမတော့သောက်လို့မရတော့ဘူးလေဒါတို့တောင်ငင်ကြီးတဲ့လူတွေကြတော့လေမီးတွေကပြက်လာတာကျပြီးမှမလာသေးနာစီချောင်းဆိုးတာကိုအဲ့လိုတော့ဖြစ်ကြတာဆိုရှိကြတယ်
ရေကျသွားပြီမဲ့ဘကိုးမြို့တချို့နေရာတွေမှာအခုချိန်ထိသွားလာရေးအခက်အခဲနဲ့ကုန်စည်စီးဆင်းမှုတွေကြံ့ကြာဆဲပဲလို့ဒေသခံတွေကပြောပါတယ်အနေမိုင်းလမ်းမိုင်းတွေမှာရေမြုပ်ဆဲဖြစ်တဲ့အတွက်ကုန်မြေရလမ်းတွေကနေရှောင်ပြီးတော့သွားနေရတာကြောင့်အသွားလာခက်ခဲပြီးတော့အဆင်မပြေဖြစ်ကြရပါတယ်ဒါပြင်ဖုန်းနဲ့အင်တာနက်ဆက်သွယ်ရေးလည်းအဆင်မပြေသလိုလက်စစ်မီးဖြတ်ထားတဲ့အတွက်ဖုန်းကမသွင်းနိုင်ပဲဆက်သွယ်ရေးအခက်အခဲနဲ့လည်းကြုံတွေ့ရဆဲဖြစ်ပါတယ်ပကိုးမြို့မှာရေပီးရှောင်ပြည်သူ4000ကျော်ရှိခဲ့ပြီးတော့ကယ်ဆယ်ရေးစခန်း30ကျော်ဖွင့်လှစ်အကူအညီပေးခဲ့ရတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးအသင်းတွေကပြောပါတယ်ရှင်
ဒါကတော့အဆိုအဝါဆုံးရေကြီးရေရှမ်းမှုနဲ့ကြုံခဲ့ရတဲ့ပကိုးမှာတောက်သုံးရည်နဲ့ဆေးဝါးတွေအေးပေါ်လိုအပ်နေတဲ့အခြေအနေကိုမမတဇင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အထောက်ထားမဲ့တဲ့မြန်မာ80နီးပါးထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်မှာအဖမ်းခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံအလဲပိုင်းဥထိုင်းမြို့နယ်တဲကအလုတ္တမ1000ကျော်အလုတ်လုပ်ကိုင်နေတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်ကိုအောက်တိုဘာလ14ရက်နေ့မှာဒေသခံတွေကတိုင်ကြားချက်အရအလုတ်ကိုင်ဦးစီးဌာနကတွားရောက်စစ်ဆေးခဲ့ပါတယ်။အဲ့ဒီမှာတော့မြန်မာ69ဦးအပါအဝင်အထောက်ထားမဲ့တရားမဝင်နိုင်ငံခြားသားအလုတ္တမ300ကျော်ဖမ်းဆီးအရေးယူခြင်းကိုခံခဲ့ရပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံအလဲပိုင်းကဖရာနခွန်စီအယုဒ္ဓယခရိုင်ဥထိုင်းမြို့နယ်ထဲမှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွင်နေထိုင်နေတဲ့နိုင်ငံသားသားအလုပ်သမား1000ကျော်ဟာကျန်းမာရေးနဲ့မညီညွတ်တဲ့မတန့်ရှင်းတဲ့ပစ္စည်းတွေကိုစွန့်ပစ်တာနဲ့ရေစိုးတွေကိုလည်းချောင်းတွေထဲမှာစွန့်ပစ်ကြတဲ့အပြင်အဲ့ဒီဒေသကစိုက်ပျိုးထားတဲ့လေယာထွက်ကုန်ပစ္စည်းတွေကိုခိုးယူတယ်ဆိုပြီးဒေသခံတွေကအလုတ်ကန်ဦးစီးဌာနကိုတိုင်ကြားခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒေသခံရွာသားတွေရဲ့တိုင်ကြားချက်ကြောင့်လာရောက်စစ်ဆေးရကနေအထောက်ထားမဲ့အလုတ်လုတ်ကန်နေသူတွေကိုတွေ့ရှိခဲ့တာဖြစ်ပြီးတရားဝင်ဆ ਾਇ ရွက်ဆာလမ်းမပြနိုင်တဲ့မြန်မာပြည်အပါအဝင်အလုတ်သမား300ကျော်ကိုဖမ်းဆီးအရေးယူဖို့စီစဉ်ခဲ့တာဖြစ်ကြောင်းအဲ့ဒီနေရာကိုတွားရောက်စစ်ဆေးခဲ့တဲ့အလုတ်ကန်ဦးစီးဌာနရဲ့ခိတညွှန်ကြားရေးမှူးချုပ် Miss Banrawi ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်လမ်းပေါ်မီရာငါပန်ဒေါ့နะคะจํานวน347คนนะคะเป็นเมียนมา69คนค่ะกัมพูชา278คนนะคะไม่สามารถที่จะนำเอกสารหลักฐาน
ောက်လုပ်ရေးလုပ်ငန်းခွင်မှာနိုင်ငံကူးလက်မှတ်တရားဝင်စာရွက်စာတမ်းအထောက်အထားမရှိဘဲနေထိုင်အလုပ်လုပ်ကင်နေကြတဲ့ကမ္ဘောဒီးယားနိုင်ငံသား288ဦးနဲ့မြန်မာနိုင်ငံသား69ဦးစုစုပေါင်း348ဦးကိုဖမ်းဆီးရမိပါတယ်။သူတို့ကိုဦးထိုင်းမြို့နယ်ရဲစခန်းမှာထိန်းသိမ်းထားပြီးဥပဒေအရအရေးယူနိုင်ရေးအတွက်ဆောင်ရွက်နေပါတယ်ဆိုပြီးပြောသွားတာပါ။ဒီနိုင်ငံသားတွေနေထိုင်နေတဲ့နေရာမှာရှိတဲ့စောက်ရည်ကန်တွေဟာလည်းရေတွေညစ်ညမ်းပြီးနန်းစော်နေသလိုရက်ွက်ထဲမှာလည်းပစ္စည်းခိုးမှုတွေများလာတဲ့အပြင်ခိုက်ရန်ဖြစ်ပွားမှုတွေလည်းမကြာခဏတွေ့လာရတယ်ဆိုပြီးဒေသခံတွေကတိုင်ကြားလာတဲ့အတွက်အခုလိုမျိုးတွားရောက်စစ်ဆေးရတာဖြစ်တယ်လို့လည်းသူကဆက်ပြောပြပါတယ်။အခုလိုမျိုးဝင်ရောက်စစ်ဆေးရမှာအထောက်အထားပြည်စုံသူတွေတွေ့ရပေမဲ့ဇာရွက်စာတမ်းပျောက်ဆုံးနေသူတွေအလုံသမားလက်မှတ်လျှောက်ထားသေးသူတွေကိုပါစစ်ဆေးတွေ့ရှိရတဲ့အတွက်စနစ်တကျတည်တည်ချာချာစစ်ဆေးမှုတွေထပ်ပြီးတော့လုံဆောင်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။တရားမဝင်အလုပ်လုပ်ကင်နေတဲ့အလုံသမားတွေရှိမရှိတင်းတင်းကြပ်ကြပ်စစ်ဆေးဖို့သက်ဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားသလိုအလုပ်ရှင်နဲ့အလုပ်သမားတွေကြားအသိပညာပေးမှုတွေပုံမှန်လှုပ်ဆောင်ဖို့အလုသမားရေးရနဲ့ပတ်သက်တဲ့ဥပဒေကိုမှန်ကန်စွာလိုက်နာဖို့လိုအပ်ကြောင်းကိုလည်းအလုတ်ကန်ဦးစီးဌာနကမစ်ဘန်ရဝီကပြောကြားခဲ့ပါတယ်။ဒီဆောက်လုပ်ရေးလုပ်ငန်းခွင်ကအလုသမားတန်းရားကိုတော့ဒေသအုပ်ချုပ်ရေးအဖွဲ့တွေနဲ့ရဲတပ်ဖွဲ့ဝင်အင်အားတရားဝင်ကျင်လောက်နဲ့လာရောက်ဆက်စည်းခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရသေးပါဘူးရှင်
။ဒါကတော့ဒေသခံတွေရဲ့တိုင်ကြားချက်အရအထောက်ထားမဲ့မြန်မာ80နီးပါးထိုင်းစောက်လုပ်ရေးလုပ်ငန်းခွင်မှာအဖမ်းခံခဲ့ရတဲ့အကြောင်းသတင်းကိုမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ချင်းနှစ်သက်ကူးနှစ်အခမ်းအနားသတင်းကိုတင်ပြပေးကြပါမယ်။84နှစ်မြောက်ချင်းနှစ်သက်ကူးနှစ်အထိမ်းအမှတ်ပွဲကိုအမေရိကန်ပြည်ထောင်စု Washington DC area တဝိုက်မှာနေထိုင်ကြတဲ့ချင်းတိုင်းရင်းသားတွေအောက်တိုဘာလ14ရက်နေ့မှာကျင်းပခဲ့ကြပါတယ်။အာနာပိုင်အဆက်ဆက်ဖျောက်ဖျက်ခံခဲ့ရတဲ့ချင်းလူမျိုးတွေရဲ့အစဉ်လာတရက်ကိုဖော်ထုတ်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုအောင်ကကိုတိုင်ရိုက်ကူးပြီးတော့တင်ပြထားပါတယ
်။ချင်းနှစ်သက်ကူးနေ့ကို Maryland ပြည်နယ် Elkridge မှာချင်းလူမျိုးတွေစုပေါင်းကျင်းပပါတယ်။နှစ်ပေါင်းများစွာပျောက်ကွယ်နေတဲ့ယဉ်ကျေးမှုဓလေ့ထုံးတမ်းကိုပြန်လည်ဖော်ထုတ်တဲ့အနေနဲ့အခုလိုချင်းနှစ်သက်ကူးပွဲကိုကျင်းပတာလို့ဆိုပါတယ်
။ Hello everybody, happy Chinese New Year.ဟုတ်ကဲ့ကျွန်တော်တို့ဒီပွဲကျင်းပရချင်းရဲ့အကြောင်းရင်းကတော့ကျွန်တော်တို့မှာကျွန်တော်တို့ချင်းလူမျိုးတွေမှာပွဲအမျိုးမျိုးရှိတဲ့ထဲကနေဒီလိုချင်းမျိုးရောက်လဲနှစ်စနစ်တိုင်းဒီလိုပဲပြောပြောဆွေးဆွေးကျင်းပတဲ့အကြောင်းကျွန်တော်ညီငယ်ပြောချင်ပါတယ်ပြီးတော့ဒီမလာပြီးတော့မှချင်းလူမျိုးတွေတစုတဝဲတဲ့တလုံးတဝါတဲ့ချင်းယူရကားနဲ့တော့လကောင်ချင်းတချင်းတွေနဲ့တော့လောကောင်ပြောပြပါပါဆင်တွေကြတာဖြစ်ပါတယ
်လွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာချင်းပြည်နယ်ဟာဖွံ့ဖြိုးတိုးတက်မှုနှေးကွေးတဲ့ပြည်နယ်တွေထဲမှာပါဝင်ပါတယ်တွာလာရခက်ခဲတဲ့ဒေသတွေဖြစ်ပေမဲ့လည်းအာဏာထိန်းချုပ်သူဆက်ဆက်လက်ထက်လူမျိုးစုတွေရဲ့ဖြစ်တည်မှုအပေါ်တံပိုးမထားတာကအခုလိုဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့ဒေသဖြစ်လာစေတဲ့အဓိကအကြောင်းရင်းတည်းရဲ့ဖြစ်တယ်လို့ဆိုပါတယ
်ဒီအာဏာသိမ်းပြီးတော့ပိုဆိုးတာပေါ့အခုကျွန်တော်လူငယ်တွေကလည်းမကျေနပ်ကြဘူးလက်နဲ့ကရင်ပြီးတော့ကိုတော်တော်ထန်ကြတယ်တဖက်ကနေလေဟိုအခုချင်းမဆွင်တော့ကျွန်တော်ချင်းပြင်းနဲ့ခရိယာကအများဆုံးဆိုတော့အခုဖျားကြောင့်လည်းပျက်စီးတယ်ကျွန်တော်ပါစတာလည်းတက်ဖြစ်တယ်ဒါကြောင့်အခုဒီမှာကျွန်တော်လောက်ရလာဟာလေတော်လေးကောင်းတယ်အခုဒီနေ့အစားတော့ဒီဟာကကျွန်တော်တို့ကုန်းလုံးဈေးရောက်ပွဲတာကဒီပြည်တွင်းတိုက်ပွဲအတွက်အကုန်လုံးကျွန်တော်ရှူတော့ဖို့အစီအစဉ်ရှိတယ
်ချင်းရဲအကောင်စီက1949မတ်လ18ရက်နေ့မှာချင်းနှစ်သက်ကူးနှစ်အားလည်းရဲ့အဖြစ်အောက်တိုဘာ26ကနေ28ရက်နေ့အထိသတ်မှတ်ပြီးချင်းပြည်နယ်အတွင်းကျင်းပလာတာပါဒါပေမဲ့လည်း1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ရဲ့တော်လှန်ရေးကောင်စီအမိခံစစ်တပ်ကအာဏာသိမ်းပြီးနောက်မှာတော့ချင်းနှစ်သက်ကူးနှစ်မကျင်းပတော့ဘူးပိတ်ပင်ခံခဲ့ရပါတယ
်ဒီနိုင်ငံချရုပ်ချင်းတော်လကောင်းရခိုင်တော်လကောင်းတိုင်းတအားလုံးကကူးရဲ့ဒီကျင်းမှုအထိမြကိုလေးလေးနဲ့နဲ့လို့ဆိုချင်ဖြစ်ပါတယ်အဲ့ဒါကြောင့်ရှေ့ကွန်စီအခက်ခက်ကိုလည်းကျွန်တော်ပြင်မတင်ပါဘူးတို့ညံကမမီတဲ့အတွက်ကြောင့်ခွန်လှပ်ပါတယ်ဒါမဲ့ဒီနေ့ကဆိုတော့ကဘာဒုံဟလွန်းဒီချင်းကမထောက်ကိုလုပ်နေကြပါတယ်
Thank you.
ချင်းနဲ့တဲ့ကူနဲ့ကောက်တဲ့စားပွဲအထိမ့်မှဖြစ်နေလဲချင်းလူမျိုးတွေစူးစီးကြတာပ
ါမိမိတို့ရဲ့နေထိုင်ရာကြီးကွယ်လာတယ်မှာအားလုံးကြီးငယ်ရွယ်လာအနစ်အပြစ်မရှိအားလုံးပူးပေါင်းပြီးတော့မကောင်းတဲ့မိစ္ဆာနတ်စိုးတွေဝိုင်းဝန်းပြီးတော့တုံးဖယ်ကြရအောင်တော်လှန်ပြကြရအောင်လို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်တယ်ဆိုတာလည်းပဲအမတန်မှ
မေရီလန်းပြည်နယ်ချင်းလူမျိုးများအသင်းကနေ2019ခုနှစ်ကနေစတင်ပြီးချင်းနှစ်သက်ကူနှစ်ကိုအခုလိုကျင်းပလာတာပါခင်ဗျာ
American ပြည်တော်စု Washington DC area မှာကျင်းပတဲ့ချင်းနှစ်တစ်ကူနှစ်ပွဲတော်အကြောင်းကိုအောင်ကကိုတိုင်းတွားရောက်ပြီးတော့ရိုက်ကူးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းနာညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့ NATO မဟာမိတ်အဖွဲ့ရဲ့စီးရေးလက်ချက်မှုသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ Northern Challenge 23လို့ခေါ်တဲ့ NATO မဟာမိတ်အဖွဲ့ရဲ့စီးရေးလက်ချက်မှုကို Iceland နိုင်ငံမှာမကြာသေးခင်ကပဲပြုလုပ်ခဲ့ပါတယ်။ကုန်းပေါ်မှာရောပင်လယ်ထဲမှာပါစီးရေးလက်ချက်မှုတွေလုပ်နိုင်မှုအတွက်လိုအပ်တဲ့အခြေခံအဆောက်အအုံတွေနဲ့နေရာတွေရှိတာကြောင့် Iceland မှာဒီစီးရေးလက်ချက်မှုကိုလုပ်ခဲ့တာဖြစ်ပါတယ်။ဗလာဒီနာဗက်ဆလီဗာအိုင်စလန်ကနေတရင်ပြပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဒါကတော့ NATO အဖွဲ့မကြသေးခင်ကလုပ်ခဲ့တဲ့ Northern Challenge 23စီးရေးလက်ချက်မှုရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့အဲ့မှာတော့မိုင်းထောင်ထားတဲ့ကားစင်းကိုမိုင်းရှင်းဖို့အတွက်လုပ်နေကြတာပါမိုင်းရှင်းလေးအဖွဲ့တွေဟာကာနီနာပတ်ဝန်းကျင်ကိုခက်လန်းလန်းကနေပိုက်ဆိုင်တိုက်ရှာဖွေခဲ့ပြီးတဲ့နောက်မိုင်းရှင်းလေးအဖွဲ့တွေမမြင်မဲ့လွတ်သွားတာတွေကိုအသေးစိတ်ရှာဖွေဖို့အတွက်မိုင်းရှာတဲ့ဆက်ရုပ်ကိုကားနာကိုဆေးလွတ်ခဲ့ပါတယ်။မိုင်းကကားနောက်ဖုံးထဲမှာထောင်ထားတာလို့တန်စရာရှိတဲ့အတွက်မိုင်းရှင်းလေးတပ်ဖွဲ့ဝင်တဦးကကားနောက်ဖုံးကိုအသေးစားဖောက်ခွဲမှုလုပ်ပြီးတော့ဖွင့်ခဲ့ပါတယ်
။ The aim is to open the boot up remotely. It's only slow.
ရွေးချက်ကတော့နောက်ဖုံးကိုဝေးရနေလမ်းဖွင့်ဖို့ပါ။ဒါအသိကိုသေးပြီးတော့30 gram လောက်ပဲရှိပါတယ်။အဲဒီမှာရေပါပြီးတော့နောက်ဖုံးပိတ်နေတုန်းကဒီနားမှာထားပြီးဖွင့်လိုက်တာပါ။
ဖောက်ခွဲပစ္စည်းတွေကကားနောက်ဖုံးထဲမှာရှိနေပြီးအဲ့ဒီဖောက်ခွဲပစ္စည်းတွေကိုအန္တရာယ်မရှိတော့အောင်ဖြုတ်ပြီးတဲ့နောက်မှာတော့ခြေရာလက်ရာတဲလွန်စွာတပ်တွေထောက်ထားတွေကိုရှာဖွေဖို့အတွက်တပ်ခွဲကန်းကိုပို့လိုက်ပါတယ်။အဲ့လိုတပ်ခွဲကန်းကိုပို့လိုက်ခြင်းအပြင်ဒီကားဘုံကိုဘယ်သူထောင်တယ်ဘယ်အဖွဲ့ကလုပ်တယ်ဆိုတာသိရဖို့အတွက်အထောက်အကူပေးနိုင်မှာဖြစ်ပါတယ်
။ By using this techniques of comparing biometric information,
biometrics ကိုရေးအချက်အလက်တွေကိုနှိုင်းရှင်တဲ့နည်းစနစ်ကိုအသုံးပြုခြင်းအဖြစ်အဲ့ဒီလူကဘယ်သူဘဝဆိုတာကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်အဲ့ဒီကနေမှတဆင့်သူ့ရဲ့အပေါင်းအသင်းတငယ်ချင်းတွေဘယ်သူဆိုတာကိုစက်ပြီးစုံစမ်းနိုင်မှာဖြစ်ပါတယ
်ရင်းနှုံးကတော့အိုင်စလန်မှာလုပ်တဲ့နေတို့ဖွဲ့ရဲ့စီးလေးချင်းမှုတွေဟာအကျံဖက်ဝါဒတိုက်ဖျက်ရေးကိုအဓိကအလေးပေးလှုံ့ဆော်လေးရှိပေမဲ့ဒီနေ့မှာတော့လက်နက်ကိုင်ပဋိပက္ခတွေကြုံနေရတဲ့နိုင်ငံတွေလည်းပါဝင်လာပါတယ်အခုဘုံရှင်လေးနဲ့မိုင်းရှင်လေးစီးလက်ချင်းမှုတွေဟာယူကရိန်းမှာဖြစ်နေတဲ့စစ်ပွဲတွေအပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်ပါတယ
် This is something that was this is something meant for instance if
they are creating that this is what the player ခြံထားခဲ့တာဖြစ်နိုင်ပါတယ်ယူကရိန်းစစ်သားတွေဒီကွန်ပျူတာတွေကိုဖွင့်နိုင်အောင်သူတို့ကကူနေကြတာပ
ါ Jonas Dobson ဟာစီးလက်ချင်းမှုတွေမှာမပါဝင်နိုင်တဲ့အချိန်တွေမှာတော့ Lithuanian နိုင်ငံမှာရှိတဲ့ Ukraine ကမိုင်းရှင်းလေး engineer တပ်ဖွဲ့ကိုမိုင်းရှင်းလေးဘယ်လိုလုပ်ရတယ်ဆိုတာကိုသင်ကြားပေးနေတာဖြစ်ပါတယ်။မနစ်တုန်းကတော့ Iceland နိုင်ငံကမိုင်းရှင်းလေးကြောင့်ကျင်သူတွေဟာ Ukraine ကမိုင်းရှင်းလေးတပ်ဖွဲ့ဝင်48ယောက်ကိုလေ့ကျင့်သင်ကြားပေးခဲ့ပြီးနောက်ထပ်လည်းဆက်တင်သွားမှာဖြစ်ပါတယ်
။ They are defending their home country and they are defending their families so they're very motivated
သူတို့ကသူတို့နိုင်ငံကိုကာကွယ်နေကြတဲ့သူတွေသူတို့မိသားစုကိုကာကွယ်နေကြတဲ့သူတွေပါဒါကြောင့်သူတို့ကမိုင်းရှင်းလင်းရေးနဲ့ပတ်သက်ပြီးအလန်းကိုစိတ်အားထက်သန်ကြပါတယ်သူတို့ရင်ဆိုင်ရမယ့်အန္တရာယ်ကိုလည်းသူတို့သိပါတယ်ဒါကကျွန်တော်တို့အတွက်အခက်အခဲဆုံးဖြစ်ပြီးသူတို့တွေလည်းအများပြားထိခိုက်တရားမယ်ဆိုတာကျွန်တော်တို့သိပါတယ်ဒါကြောင့်ကျွန်တော်တို့တက်နိုင်တဲ့လောက်သူတို့ကိုစ조사ပြီးတင်ပေးနေတာပ
ါဒီနေ့ပြုလုပ်တဲ့စီးရေးလက်ချက်မှုကတော့နိုင်ငံပေါင်း16နိုင်ငံကတပ်ဖွဲ့ဝင်430ပါဝင်ခဲ့ပြီးတော့ဒီနေ့မှာတော့ဘုံရှင်းလင်းရေးတွေမိုင်းရှင်းလင်းရေးတွေကိုအလေးပေးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အိုင်စလန်မှာပြုလုပ်ခဲ့တဲ့ NATO မဟာမိတ်အဖွဲ့ရဲ့စီးရေးလက်ချက်မှုသတင်းကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်တို့ကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ16ရက်တနင်္လာညချမ်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်ကောင်စီဟာကမ္ဘာမျက်နှာစာမှာထိုးပေါက်နိုင်မှုနီလန်းပေါင်းစုံနဲ့စ조사နေတဲ့အတွက်အထူးသတိထားဖို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်။နိုင်ငံတကာမှာမြန်မာအရေးအခန့်ကဏ္ဍတရုတ်အိန္ဒိယရုရှားနဲ့အာဆီယံနိုင်ငံတွေရဲ့အရေးတွေနဲ့ပတ်သက်ပြီးတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်
။ platform ပါတယ်မယ်အာဆီယံဆက်ဆက်ပြီးတော့ညှင်းပွားကြတဲ့ကိစ္စတွေဇက်တိုက်လူဖြစ်လာခဲ့တာပါ။EU ASEAN လူခွင့်ဆွေးနွေးပွဲကိစ္စမျိုးပေါ့နော်အဲ့လိုမျိုးနောက်တစ်ခုက ASEAN ပူးတွဲဆေးလစ်ချင်တာမျိုးနောက်ရုရှားမှာပဲရုရှားနဲ့မြန်မာဥဆောင်တဲ့ဆေးလစ်ချင်မှု ASEAN ပူးပေါင်းတာမျိုးပေါ့နော်အဲ့တော့ ASEAN ရဲ့ဆေးဥစုပေါ်ထိတွေ့ဆက်ဆံမှုသဘောထားကပြောင်းလဲလာတယ်လို့ပြောလို့ရလားအဲဆိုလိုချင်တာကနိုင်ငံတကာစင်မြစ်မဟုတ်တောင်ပေါ့နော် ASEAN စင်မြစ်မှာဟိုးရင်ကအဲဆက်နာရှင်ခေတ်ကလို့စစ်ကောင်းဆောင်တွေပြန်လဲဝင်ဆန့်တာမျိုးဖြစ်လာနိုင်မဲ့အရေးအကြောင်းလို့ယူဆနိုင်မှာလားဝန်ကြီးနေလည်းဘယ်လိုသုံးသပ်ချင်မှာလဲညာ
ဒီကတော့ကျွန်တော်တို့တော်တော်လေးသတိထားပြီးတော့ကာကွယ်တားဆီးရမယ်ကိစ္စမျိုးဖြစ်တယ်လို့မြင်တယ်ကျွန်တော်တို့ဘက်ကဖိအားတွေရော့သွားရင်ကျွန်တော်တို့ဘက်ကသတိတစ်ချက်လွတ်လိုက်တာ ਨੇ တစ်ချိန်လုံးစိတ်ကောင်စီကလည်းအဲဘယ်နေရာနေတိုးပြီးတော့ဝင်ရမလဲဆိုတာကိုသူတို့ကအများနဲ့ရှာဖွေနေတာဖြစ်တယ်အခုကာလဆိုရင်ပို့ပြီးတော့ဒီနိုင်ငံတကာမှာထိုးဖောက်ဖို့လို့ကိုအားသုံးလာတာကိုကျွန်တော်တို့သတိထားမိတယ်အဲသူတို့ဘက်ကနိုင်ငံသားရေးဝန်ကြီးအပြောင်းလဲလောက်တာကစကြတဲ့ကပေါ့နော်တောက်လျှောက်ပေါ့လေဆိုတော့အုံနဲ့ကျင်းတယ်ကိုစူးစမ်းအထုတ်လာတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါကတော့စူးစမ်းမှာပဲပေါ့နော်အသူဘက်ကလည်းစူးစမ်းမှာပဲအဲ့တော့တစ်ဖက်ကဒါကိုဟိုနိုင်ငံတကာအနေနဲ့ကအဝဲဖြစ်ဖို့လို့လိုတယ်ပေါ့နော်ဒီလိုမျိုးဟိုနိုင်ငံတကာဝင်ဆက်လာလိမ့်ပြီးပြည်သူလူထုကိုအကြမ်းဖက်နေတာတက်ဖြတ်နေတာလူခွင့်ရေးထိုးပေါက်နေတာဆေးရဆွေးမှုကျူးလွန်နေတာတွေကိုနိုင်ငံတကာကလက်ခံတရအောင်ပေါ့နော်လက်ခံပေးလိုက်တယ်လို့ဖြစ်လာလိမ့်လေဆိုတဲ့အနေထားအဲ့တော့ဒါကြောင့်မို့လို့ကျွန်တော်တို့ကနိုင်ငံတကာမှာတော့ awareness ပို့ရအောင်လို့မို့လို့ဒီကိစ္စတွေကိုပေါ်ပေါ်တန်တန်သဘောမထားဘဲနဲ့ပေါ့နော်လရသမျှ platform တွေကနေဝင်တိုးနေတဲ့ကိစ္စတွေကိုကျွန်တော်တို့ကလည်းအတက်နိုင်ဆုံးဟိုကာကွယ်တားဆီးသွားရဖို့ရှိပါတယ်လူခွင့်ရေးဆွေးနွေးပွဲလို့ကိစ္စမျိုးဆိုကျွန်တော်တို့တွေ့နေရင်တန်လန်ပြောနေရင်တန်လန်နဲ့ခုန EU ဘက်ကမှလို့ EU ဘက်ကိုပြိပင်မယ်ခုနပြောအာဆီယံဘက်ကဝင်လာတာမျိုးတွေပေါ့နော်တွေ့ရတယ်ဆိုတော့ဒါမျိုးတွေကြတော့ကျွန်တော်တို့က like ကန့်ကွက်ကြတယ်တကယ်လို့ကြိုတင်သိရင်တော့လည်းပဲကျွန်တော်တို့ကတားဆီးတယ်ပေါ့နော
်ဟုတ်ကဲ့အရွေ့အနေနဲ့ဩမြအရွေ့အနေနဲ့ကအဲ့ဘက်ကိုရွေ့နေတယ်လို့ယူဆ
တယ်အဲယူဆတယ်တချို့သောနိုင်ငံတွေနောက်တချို့သောအစုအဖွဲ့တွေကပုံစံတစ်မျိုးနဲ့ပေါ့နော်ဟိုပြောရမယ်ဆိုလို့ရှိရင်တော့ကျမတို့တွေအတန်မထွက်နိုင်မထွက်နိုင်တယ်လို့ပေါ့လေတိတ်တိတ်ဆိတ်ဆိတ်လက်ခံလိုက်တာမျိုးတွေလည်းရှိနိုင်တယ်ဆိုတော့ကျမတို့ကတကယ်ကိုနုံနုံကြကြနဲ့တားဆီးနိုင်မှသာလျင်တော့ကကြလိုက်မယ်လို့မြင်တယ်ဆိုတော့ကျမတို့ပြည်သူလူထုခံစားနေရတဲ့ရုန်းကန်နေရတဲ့ခံစားချက်ကိုတော့ကျမတို့လောက်ဘယ်သူမှနားလည်နိုင်မှာမဟုတ်ဘူးပေါ့နော်အထူးကြတော့လည်းဒီအခြေအနေကြီးကြာလာတဲ့အပေါ်မှာအာဟိုပြန်ပြီး engagement လုပ်ချင်နေတဲ့အနေအထားမျိုးတွေဟိုပြန်တိုးဖို့ကြံစီနေတဲ့စ조사နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတွေလည်းရှိတယ်လို့ကျမတို့ aware ဖြစ်တယ်ပေါ့နော်ဆိုတော့ဒီအခြေအနေကဖြစ်နေတယ်အဲ့တော့ကျမတို့အကြီးအကျယ်သတိထားရမယ့်အနေအထားတော့ရှိပါတယ်
အဲ့တော့ဒီ NUG နဲ့ဒီတရုတ်အိန္ဒိယပေါ့နော်အာဖြစ်တွေ့ဆက်ဆံမှုနေတာဘယ်လိုလို့သုံးသပ်လို့ရပါလဲညာ
အာကျမတို့နိုင်ငံရဲ့ဖြစ်တည်မှုဟာဒေတာတွင်ငင်းချမ်းမှုနောက်ပြီးတော့တည်ငြိမ်မှုဖွံ့ဖြိုးတိုးတက်မှုကို contribute လုပ်နိုင်မဲ့နိုင်ငံရေးစနစ်မျိုးကိုကျမတို့တွားနေကြတာဖြစ်တယ်ဒီနိုင်ငံရေးစနစ်ကိုလိုချင်လို့ကျမတို့တွေရုန်းကန်လှုပ်ရှားနေကြတာဖြစ်တယ်ပေါ့နော်ဆိုတော့ဒါကြောင့်ကျမတို့ရဲ့ cost အတွက်ကိုဒီနိုင်ငံကြီးနှစ်ခုလုံးက supporting လုပ်ဖို့လို့ကိုကျမတို့လိုလားပါတယ်ဒါကြောင့်မို့လို့ကျမတို့ဒီနိုင်ငံနှစ်ခုလုံးနဲ့လည်းကျမတို့ကညီတူမျှတူပေါ့နော်အိန္ဒိယချင်းကောင်းနေဒီနဲ့ဆက်ဆံဖို့လို့ဆန္ဒရှိသလိုဟိုတက်နိုင်ဆုံးလဲကျမတို့ဘက်ကတော့အာနှစ်နိုင်ငံလုံးနဲ့ပေါ့နော်ဟိုကျမတို့ဘက်က engagement ကြိုးစားပြီးတော့ဆောင်ရွက်နေတာရှိပါတယ်ဟု
တ်အားရပါလားအ
ဲပြောဖို့ရခဲ့တယ်သူသမီးအားရပါလားလို့ပြောလို့ရှိရင်တော့ဟို nature မတူကြဘူးပေါ့နော်ဒီနိုင်ငံတွေမှာရှိတဲ့အပြတ်မှုတွေနောက်ခုန data တွင်နိုင်ငံတွေပေါ့နော်အိန္ဒိယချင်းနိုင်ငံတွေကကျမတို့နိုင်ငံအရေးနဲ့ပတ်သက်သူတို့ကိုယ်တိုင်လည်းအရန် cautious ဖြစ်တယ်ဥပမာစစ်ကောင်းဆောင်အုပ်စုကိုဆက်ဆံတဲ့အခါမှာလည်းသတိနဲ့ဆက်ဆံတယ်လို့ဒီ ကျွန်တော်တို့တွေနဲ့ဆက်ဆံတဲ့အခါမှာလည်းပဲအမှတ်တမ်းမှသတိကြီးကြီးထားတဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့ထုတ်ဖော်ပြောဆိုရတာတွေခက်တယ်။ကျွန်တော်တို့ဘာလို့ publicly ပြောနိုင်လဲဆိုတော့ကျွန်တော်တို့ရဲ့မူဝါဒတွေကျွန်တော်တို့ရဲ့ဒီစံတန်ဘိုးတွေနောက်ပြီးတော့ကျွန်တော်တို့တော်လှန်ရေးဒီမှတ်ချက်ကဒီကာလမှာတွေမဟုတ်ဘဲနဲ့ပေါ့နော်ရေရှည်အတွက်ဘလောက်အင်းနီးနာချင်းနိုင်ငံတွေအတွက်ကောဒေတာရင်းနိုင်ငံတွေအတွက် guarantee ပေးနိုင်လဲဆိုတဲ့ဟာတွေကိုကျွန်တော်တို့အဓိကထားပြီးတော့ပဲထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့ဟိုတကယ်ကြတော့အားရလားလို့ပြောရင်တော့ကျွန်တော်တို့နိုင်မှပဲပေါ်မှာပေါ့နော်ဒီတော်လှန်ရေးနိုင်မှသာလျှင်အားလုံးကဝိုင်းပြီးတော့ဟိုပုံဩလာကြမယ်သဘောတော့ရှိပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ခုနအင်းနီးနာချင်းနိုင်ငံတွေရောနိုင်ငံတကာဆက်ဆံရေးရောအရေးကြီးတာမှန်တယ်။လုံးဝလွှတ်ထားလို့မရဘူး။ဘာပဲပြောပြောမိတ်ကောင်းဆွေကောင်းဆိုတာလိုအပ်ပါတယ်။ဆိုတော့ဒီမိတ်ဆွေကောင်းတွေများနိုင်တယ်များများအောင်လုပ်ဖို့ကကျွန်တော်တို့လုပ်ဖြစ်တယ်။ဒါပေမဲ့တပြိုင်တည်းထဲမှာလည်းပဲကျွန်တော်တို့တော်လှန်ရေးအောင်ဖို့ကျွန်တော်တို့ပြည်သူလူထုနဲ့ကျွန်တော်တို့ကိုယ်တိုင်ပဲအဓိကထားပြီးတော့အားထုတ်အောင်မှာဖြစ်တဲ့အတွက်ဒီ course အောင်မြင်လာရင်ဒါဒီနိုင်ငံတွေကလည်းအလိုအလျောက်ပေါ့နော်ပုံမှန်လေးလေးဆက်ဆံလာကြမယ်။အဲဆိုတဲ့အနေအထားမျိုးတွေဖြစ်လာမှာပါ။လက်တလို့တော့ဟိုကျွန်တော်တို့လိုချင်တဲ့အတိုင်းတာတော့မရောက်သေးဘူးဆိုတော့အားမရဘူးလို့ပဲပြောရမှာပေါ့လေ။ဟုတ်ကဲ့။
ဟုတ်ကဲ့မြအထူးသဖြင့်တော့ဝင်းကြီးတာဝန်ယူထားတဲ့နိုင်ငံခြားဆက်ဆံရေးနိုင်ငံတကာတန်ခိုးတမန်ခင်းမှာဒီ2021အနာသိန်းငွေကတစ်ချိန်လုံးဒီ NUG နဲ့ Democracy အင်အားစုတွေဘက်ကအလေးတားတယ်ဆိုပြီးတော့လူများကနိုင်ငံတကာတွေရောသူတေသီတွေရောတုံ့တက်ကြတယ်ပေါ့နော်ဒါပေမဲ့ဒီ2023ခုနှစ်ကုန်ပိုင်းရောက်လာတဲ့အချိန်မှာလက်လော့အခြေအနေကိုပြန်ကြည့်ရောလူမျိုးအာဆီယံပြင်ပနိုင်ငံတကာဘက်ကိုကြည့်မယ်ဆိုရင်တော့မစကောင်စီဘက်ကဒီရွေးကောက်ပွဲပြန်ကျင်းပမယ်ဆိုပြီးတော့ဒီသတင်းတွေမှာသူတို့ရဲ့ဂျာဂန်တွေကတစ်စက်ပေါ့နော်ဒီဆက်တဲ့လူတွေရဲ့စိတ်ထွက်ထွက်ဆိတ်ဆိတ်ဖြုတ်ပြောတာတွေရှိတယ်နောက်ပြီးတရုတ်နဲ့ရုရှားပေါ့နော်အဲ့မှာလည်းခီးစင်တွေအချိန်ချင်းအပြန်အလှန်တွေမာမိတ်ဆက်ဆံရေးတိုးမြင့်လာတာတွေတွေ့ရတယ်ပေါ့နော်အဲ့တော့ဒီခုလက်ရှိအခြေအနေမှာနိုင်ငံတကာစစ်မြေမှာစစ်ကောင်စီရဲ့တန်ခင်းတမန်ခင်းကအရင်ကတည်းကပိုပြီးအားကောင်းလာတာမျိုးမြင်မိပါလားဗျာ
အရင်ကတည်းကပိုပြီးတော့ချက်ထွင်လာတာမျိုးတော့မဟုတ်ဘူးသူတို့လည်း consolidate လုပ်လာတယ်လို့ကျွန်တော်တို့မြင်လို့ရတယ်အခုစစ်ကောင်စီကပို့ပြီးတော့ဟိုပေါ့ပြောရရင်တော့ visibility ကိုပို့မြင့်လာတာပေါ့နော်သူတို့လှုပ်လာတဲ့ engagement ကိုဒါပေမဲ့ပို့မြင့်လာတဲ့နိုင်ငံတွေနဲ့ချင်းကပ်ပုံကိုကြည့်လိုက်တော့အစ်စ်တော်မဟုတ်ဘူးငွေတွေကဆက်ဆံရေးရှိပြီးသားတွေနိုင်ငံတွေဖြစ်တယ်ပေါ့နော်အရင်တော့ကလည်းသူတို့လည်းတိုးတိုးတိတ်တိတ်နဲ့အဲခုနကပြောသလိုပေါ့နော်စစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်တာတွေအဲဒါမျိုးတွေလုပ်နေကြတဲ့နိုင်ငံတွေပါပဲဥပမာ Belarus တို့ Iran တို့အခုဆိုနျူကလ িয়ার ကိစ္စတွေပါတယ်လေတန်တရာနဲ့ဆွဆွဲခံခဲ့ရတာရှိတယ်မြောက်ကိုရီးယားတို့ရုရှားတို့ဆိုတော့ဒီ line up ကိုကြည့်မယ်ဆိုလို့ရှိရင်ဒါကရှိပြီးသား line up တွေပဲရှိပြီးသားဆက်ဆံရေးတွေပဲဒါပေမဲ့အဲ့ဒါတွေကိုလည်းသူတို့က consolidate ပေါ့နော်ပို့ပြီးတော့တိုးမြင့်ပြီးတော့အဲလှုပ်လာတယ်နောက်ပြီးတော့သတင်းတွေထဲမှာ visibility ပို့မြင့်လာအောင်လှုပ်လာတဲ့သဘောမျိုးတွေ့ရတယ်ကျွန်တော်ကတော့ true date ဒီ engagement ကရှိနေတာပဲဒါပေမဲ့ဒါကိုပို့ပြီးတော့ဟိုမြင်သာထင်လာအောင်လှုပ်လာတဲ့အနေအထားမျိုးတော့တွေ့ရတယ်ပေါ့နော်ဆိုတော့ပိုအားကောင်းလာသလားလို့မေးလို့ရှိရင်တော့ထူးခြားပြီးတော့ broaden ဖြစ်လာတာမဟုတ်ဘူးအစ်စ်တိုးလာတာမဟုတ်ဘူးဒါပေမဲ့ရှိပြီးသားဟာသူတို့ consolidate လုပ်လာတဲ့အနေအထားမျိုးတော့တွေ့ရပါတယ
်ဒီကုလသမဂ္ဂအထွေထွေညီလာခံတလျှောက်လုံးပါပေါ့နော်ဝန်ကြီးတို့ဘက်ကနိုင်ငံတကာအထူးဖြင့်အနောက်မှာမိတ်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာမျိုးကိုကျွန်တော်တို့ဒီထုတ်ပြန်ချက်တွေအရာဒီ media coverage ဖြစ်ဖြစ် social media နေတင်တဲ့အချက်အားတွေကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဒီညီလာခံအပေါ်ကိုချုံတုံးသက်ရင်ပေါ့နော်ထိတွေ့မှုသူတို့ရဲ့တုံ့ပြန်မှုဒါမျိုးကဘလို့ရှိပါသလဲ
ခင်းချင်းရကြည့်မယ်ဆိုရင်တော့အခုဆိုတမကြီးလဲပြန်ပြီးတော့ဒီ high level week တွေပြီးသွားတဲ့အချိန်မှာအခုမိကွန်းတွေပြန်ပြောနေပြီအဲဒီတတိယ comedy စရှိသဖြင့်ပေါ့နော်ဒီ comedy တွေမှာမိကွန်းပြောတဲ့အလုပ်တွေလဲပြန်လုပ်နေပြီဆိုတော့ခြေနေကောင်းတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆက်လက်ပြီးတော့ပြည်သူလူထုရဲ့အသံမြန်မာပြည်ထဲမှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုတမကြီးအနေနဲ့ပြည်သူလူထုကိုစားဆက်လက်ပြီးတော့အခုသူကိုစားပြုခွင့်ရနေတဲ့အနေအထားမျိုးရှိတယ်ဆိုတော့ကုလသမဂ္ဂမျက်နှာဆောင်ကစိန်ခေါ်မှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကလည်းဒီအခြေအနေကိုပြန်ရွှင်းအောင်လို့တဆိုင်မမတ်စ조사ဆောင်ရွက်နေတာတွေကျွန်တော်တို့ရှိတယ်ဆိုတော့ကျွန်တော်တို့သိတယ်တတိလည်းထားမိတယ်ပေါ့နော်ဒါပေမဲ့အဲကျွန်တော်တို့အတွက်အလားလာကောင်းနေတဲ့အချက်ကတော့ခုနဟို credential committee နဲ့ဒီနိုင်ငံကြီးတွေကြားထဲမှာရောအကုလသမဂ္ဂမျက်နှာဆောင်မှာရောတမကြီးရဲ့ကိုစားပြုမှုဟာဆက်ပြီးတော့ extension ဆက်ရှိနေတယ် status quo ဟာဆက်ရှိနေတဲ့အနေအထားမျိုးဖြစ်တဲ့အတွက်တော့ပြောရလို့ရှိရင်တော့အရင်ကြီး progress မဖြစ်ပေမဲ့ဒီအခြေအနေကကျမတို့ထိန်းထားနိုင်သေးတဲ့အနေအထားတော့ရှိတယ်လို့ကျမတို့ပြောလို့ရပါတယ်။ဒါပေမဲ့ဒီထက်ပိုပြီးတော့ကျမတို့ဟိုကုလသမဂ္ဂဒီလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေပေါ့နော်ပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တာတွေရှိတယ်။အဲ့တော့ဒီဇင်ဘာဆိုရင်တစ်နှစ်ပြည့်ပြီဘာမှလည်းမထူးဘူး။အဲ့တော့ဒီကိစ္စကိုလည်းပဲကျမတို့ကဒီလုံခြုံရေးကောင်စီရဲ့အခန့်ခန့်ကခုနအရေးယူဆောင်ရွက်မှုတွေပြောရရင်တော့ဒီစာရွက်စာတမ်းတွေဟာစက်ကူကြားတွေလို့ပြောမဖြစ်ဖို့လို့တော့လိုတယ်ပေါ့နော်။အာဟိုဆွေးနွေးကြတယ်အချိန်တွေကုန်ကြတယ်အဲပြီးတဲ့ပြီးတော့ဘာမှလည်းကျမတို့တော်တော်မထူးဘူးဆိုတဲ့ဟာမျိုးဆိုရင်တော့အလကားပဲပေါ့နော်ဆိုတော့ဒီလိုအချိန်တွေမျိုးမဖြစ်အောင်တော့ ကျမတို့ကုလသမဂ္ဂရဲ့သက်ဆိုင်ရာကော်မတီတွေခုနှစ်လုံခြုံရေးကောင်စီလိုကိစ္စမျိုးတွေအဲနောက်ပြီးတော့ခါကျတော့ကုလသမဂ္ဂရဲ့ဒီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားဖို့တော့ရှိပါတယ်
ဒီအဲ့ကာလအတွင်းမှာဒီကျွန်တော်တို့ထုံနှန်းစင်လာဒီ NUG အနေနဲ့ထိတွေ့ဆက်ဆံနေရှိတဲ့နိုင်ငံတွေမဟုတ်ဘဲနဲ့ထူးခြားပြီးတော့ပို့ပြီးတော့ထိတွေ့ဆက်ဆံလာနိုင်တယ်မျိုးရှိလာခဲ့
ပြောရမယ်ဆိုရင်တော့ခုန credential ကိစ္စမှာတော့အရင်အတိုင်းပါပဲခုနကြာအဲ credential committee ရဲ့နောက်ဒီပေါ့နော်ဒီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေမှာဆိုလို့ရှိရင်ခုနပြောသလိုပဲရုရှားတို့တရုတ်တို့ American ပြည်ထောင်စုတို့ပါကြတယ်ပေါ့နော်ဒီနိုင်ငံတွေကြားကကျမတို့ကတော့တိုက်ရိုက်ထိတွေ့တာမျိုးမဟုတ်ဘဲနဲ့ဒီနိုင်ငံတွေရဲ့အချင်းချင်းကြားတဲ့ကဆွေးနွေးမှုတွေကလည်းပဲအဲခုနပြောတဲ့တမကြီးရဲ့ status ကိုအများကြီးထောက်ပံ့ဖြစ်တယ်လို့ကျမတို့နားလည်ထားတယ်။ဒါ NUG နဲ့တော့တိုက်ရိုက်ထိတွေ့တာမဟုတ်ဘူး။ဒါဒီအကူလာသမဂ္ဂရဲမှာဖြစ်နေတဲ့နိုင်ငံရေးပေါ့နော်။ပြောရမယ်ဆိုရင်ဒီအခြေအနေကတော့ရှိပါတယ်။နောက်တစ်ခုကနိုင်ငံအသစ်တွေပေါ့နော်။နိုင်ငံအသစ်တွေနဲ့ engage လုပ်လာဆိုတော့ကျမတို့ဒီနေ့မှာထူးထူးခြားခြားခုနလစ်သွေးနီးယားနိုင်ငံသားရေးဝန်ကြီးနဲ့ကျမတို့တွေ့ခဲ့တာရှိတယ်။အဲသူကငကိုရီးယားစစ်တပ်အာဏာရှင်တွေနဲ့ရင်းနှီးတဲ့နိုင်ငံတော်နိုင်ငံတော့မဟုတ်ဘူး။ဒီနိုင်ငံကသေးငယ်ပေမဲ့အဲဒီမိုကရေစီကိုအရင် defense လုပ်နေတာဖြစ်ပြီးတော့ခုနပြောသလိုဒီရုရှားနဲ့အင်ဂျီနာချင်းနိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒီအရန် conscious ဖြစ်တဲ့နိုင်ငံပေါ့နော်အထူးသဖြင့်တော့ democracy နဲ့ freedom ကို defense လုပ်တဲ့နေရာမှာဘာပဲပြောပြောတကယ် highly motivated ဖြစ်ပြီးတော့ဒီ principle engagement တွေကိုတံမိုးထားတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်တယ်ပေါ့နော်အဲ့တော့အဲ့ဒီနိုင်ငံနဲ့တော့ခုနနိုင်ငံသားဝင်ကြီးချင်းချင်းကျမတို့တွေ့ဆုံခဲ့တာမျိုးရှိပါတယ်ဒီ high level ဝင်ဆဲမှာဆိုအဲ့ဒါတော့ထူးခြားမှုလို့ပြောလို့ရပါတယ
်ခုအပိတ်မှာပေါ့နော်ဒီနိုင်ငံသားတန်ကင်းတမန်ကင်းအလားလာမှာဘာတွေအပြောင်းလဲတော့မဟုတ်အလှည့်အပြောင်း turning point ညလေးနိုင်ငံပြ
ဒီလုံချုံရေးကောင်စီအနေနဲ့ပေါ့လေအဆုံးဖြတ်ချက်မချနိုင်အောင်မှထပ်ပြီးတော့မြမအရေးကိုအဲ့ဒီမှာထပ်ပြီးတော့အတန်ထုတ်နိုင်ဖို့ race လုပ်နိုင်ဖို့တော့ညှော်လင့်ပါတယ်ခုနပြောတဲ့မြမအရေး turning point ကြီးအကြီးအကျယ်ဖြစ်ဖို့လို့တော့နိုင်ငံကမျက်နှာစာတစ်ခုတည်းနဲ့တော့မလုံလောက်ဘူးပေါ့လေအဲကျမတို့ပြည်တွင်းမှာရှိနေတဲ့နိုင်ငံရေးစီးရေးကျမတို့ Federal Democracy အင်အားစုတွေနဲ့မဟာမိတ်တွေရဲ့ပေါင်းစပ်မှုပြည်သူလူထုရဲ့resilient ဖြစ်မှုစက်ကြံ့ခံနိုင်စွမ်းပေါ့နော်ထောက်ခံအားပေးမှုဒါတွေအကုန်လုံးအကြောင်းအချင်းအရာတွေစုံမသာလျင် turning point ကိုဖြစ်နိုင်မှာဖြစ်တယ်ဆိုတော့နိုင်ငံတကာမျက်နှာစာလည်းသူကြီးတသက်တော့ဖြစ်မှာမဟုတ်ဘူးကျွန်မအတွေ့အကြုံနဲ့နားလည်ရသလောက်ကြည့်မယ်ဆိုလို့ရှိရင်ဟိုကျမတို့မလှုပ်ဘဲနဲ့သူတို့မလှုပ်ဘူးပုံမလင်းလင်းပြောရလို့ရှိရင်ပေါ့နော်ဆိုရတဲ့နေတာဆိုတော့ဒီနိုင်ငံတကာ turning point ဖြစ်ဖို့ဆိုတော့ကျမတို့ကိုယ်တိုင်ကိုယ်ကအစူးစမ်းအထုတ်ပြီးတော့မှအပြောင်းလဲကိုဖန်တီးနိုင်တဲ့သူတွေဖြစ်တယ်အပြောင်းလဲကိုလည်းဖြစ်လာနိုင်ပြီဆိုတော့ခင်းချင်းတစ်ခုဗန်နေလိုက်တော့ဒါနိုင်ငံတကာအလိုလိုသူတို့လည်းနေလို့မရဘူးပါလာမန့်အနေထားမျိုးရှိတယ်ပေါ့နော်ဆိုတော့ဟိုဟန်ချက်ပါပဲဟန်ချက်ညီဖို့လို့လိုတယ်ဒီဟန်ချက်သာညီမယ်ဆိုရင်တော့ဒါ turning point တစ်ခုဟာဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီဟန်ချက်ကိုကျမတို့ဘလောက်ပေါ့လေဟိုစူးစမ်းပြီးတော့တိစောက်နိုင်တယ်လဲဆိုတာကတော့အမေကုန်းတစ်ခုအနေနဲ့ရှိနေတယ်ဒါကျမတို့အားထုတ်ရမယ်စူးစမ်းအားထုတ်ရမယ်နေပဲတစ်ခုလို့မြင်ပါတယ
်ဟုတ်ကဲ့များဒီလိုအချိန်ခက်ခဲကြာနေပြီပြည့်စုံစုံဖြည့်ချပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ညီမ
ဟုတ်ကဲ့ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ
်နိုင်ငံတကာမှာမြန်မာအရေးအခမ်းအနားနဲ့ပတ်သက်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်ရစီးပွားရေးကဏ္ဍမှာတော့ကိုဗစ် -19 ကပ်ဘေးရောဂါဆန်ရကန့်သက်ချက်တွေဖြေလျှော့ပြီးတဲ့နောက်ပိုင်းမှာခီးသွွားလုပ်ငန်းတွေနဲ့အတူတခြားသောစီးပွားရေးလုပ်ငန်းတွေလည်းပြန်ပြီးတော့မှအားကောင်းလာတဲ့ထိုင်းနိုင်ငံမှာမြန်မာစီးပွားရေးလုပ်ငန်းတွေလည်းတိုးများလာနေပါတယ်ဒီထဲမှာလက်ဝတ်ရတနာဆိုင်တွေကြောက်မြက်ရတနာလုပ်ငန်းတွေလည်းပါဝင်ပါတယ်ထိုင်းနိုင်ငံရဲ့ကြောက်မြက်ရတနာလုပ်ငန်းအခမ်းအနားမှာတော့မြန်မာနိုင်ငံသားတွေအတွက်စီးပွားရေးအခွင့်အလမ်းအလားအလာတွေနဲ့ပတ်သက်လို့ Great Burma International Thailand Company ရဲ့ Director Mat Sumon To ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးတင်ဆက်ပေးထားပါတယ်
ဆိုရလဲဒါနိုင်ငံတကာဈေးကွက်ကိုလက်ခံထားတဲ့ကြောင်မြင့်နဲ့ပတ်သက်ပြီးတော့အာရှမှာကြီးမားတဲ့အထက်မှာပါဝင်တဲ့ဈေးကွက်တစ်ခုပေါ့နော်ဆိုတော့ထိုင်းနိုင်ငံမှာတကယ်လို့လုပ်ငန်းလုပ်မယ်ဆိုတဲ့ယန္တနာကုန်တယ်တွေရှိခဲ့မယ်ဆိုလို့ရှိရင်နိုင်ငံတကာကနေပြီးတော့မှအတိအမှတ်ပြုထားတဲ့ကြောင်မြင့်ယန္တနာတင်နန်းတွေကိုတက်ရောက်တက်มาရဲ့ရှင်ဒီကြောင်မြင့်ယန္တနာတင်နန်းတွေကနေပြီးတော့နိုင်ငံတကာစံနှုန်းနိုင်ငံတကာအရေးသွေးတွေအကြောင်းနိုင်ငံတကာစီကွက်မှာရှိတဲ့အသုံးနှုန်းတွေအကြောင်းကိုတင်ကြားပေးသွားတဲ့အချိန်မှာကိုကနားလည်ပြီးတော့လက်ခံပြီးတော့ကျင့်သုံးမယ်ဆိုလို့ရှိရင်နိုင်ငံတကာစီကွက်ကိုဝင်ရောက်တဲ့အချိန်မှာပို့ပြီးတော့မှလွယ်ကူပြင်းပြန်စွာနဲ့ဝင်ရောက်နိုင်ပါလိမ့်မယ်ရှင်
။ထိုင်းနိုင်ငံမှာကြောင်မြက်ရည်သွေးစစ်ဆေးတဲ့ဓာတ်ခွဲခန်းလုပ်ငန်းကိုဥဆောင်နေတဲ့မတ်ဆူမွန်တိုဟာထိုင်းနိုင်ငံရဲ့ကြောင်မြက်ရည်တနာလုပ်ငန်းခဏနဲ့အရင်ကတည်းကပူပေါင်းအလုပ်လုပ်ကင်ခဲ့တာကြောင့်လုပ်ငန်းစတင်ရတာလွယ်ကူချုံးမွေ့မှုရှိခဲ့တာပါလို့ပြောပြပါဗျာ။
သူများဒီဒီဘက်တခြားနိုင်ငံမှာပေါ့နော်နိုင်ငံသားတယောက်အနေနဲ့နိုင်ငံတကာဈေးကွက်ကိုဝင်တဲ့အခါမှာဟိုခက်ခဲလားဆိုတော့ခက်ခဲမှုတွေတော့ရှိပါတယ်ဒါပေမဲ့စုမအနေနဲ့ကတော့ထိုင်းဘက်ကလုပ်ငန်းရှင်တွေကဖိတ်ခေါ်တာဖြစ်တဲ့အတွက်ကြောင့်မလို့သူများနဲ့ရှင်မယ်ဆိုလို့ရှိရင်တော့ထောက်ပံ့လေးတွေရှိတဲ့အတွက်ကြောင့်မလို့လမ်းကြောင်းတစ်ခုပေါ့ငြင်းငြင်းဆန်ဆန်ရောက်လာတာဖြစ်ပါတယ်ရှင်လုပ်ငန်းတည်ထောင်တဲ့အချိန်မှာတော့ကိုရွေးချယ်တဲ့ market နဲ့ကိုရွေးချယ်တဲ့လုပ်ငန်းပေါ်မှာမူတည်ပြီးတော့မှအခက်အခဲတွေကမတူညီချဘူးလို့ထင်ပါတယ်ရှင်။စုမုံတို့လုပ်ငန်းကတော့အကြောင်းမြတ်နဲ့ပတ်သက်တဲ့ဓာတ်ခွဲစစ်ဆေးတဲ့လုပ်ငန်းဖြစ်ပါတယ်ရှင်။ဒါကြောင့်မို့လို့ကျမတို့ရဲ့လုပ်ငန်းကကြတော့ limit ဖြစ်တယ်ပေါ့နော်။လူတိုင်းအများကြီးဖွင့်လို့ရတဲ့လုပ်ငန်းမျိုးမဟုတ်တဲ့အတွက်ကြောင့်မို့လို့အကြောင်းမြတ်ဈေးကွက်ထိုင်းနိုင်ငံရဲ့အကြောင်းမြတ်ဈေးကွက်အနေနဲ့လည်းလိုအပ်နေသေးတဲ့ level တစ်ခုမှရှိတာဖြစ်တဲ့အတွက်ကြောင့်မို့လို့ဖိတ်ခေါ်ခြင်းခံပြီးတော့မှဖွင့်လှစ်တာဖြစ်လိုက်ဖြစ်ပါတယ်ရှင်။တခြားလုပ်ငန်း sector တွေမှာတော့အမျိုးမျိုးသောအခက်အခဲတွေရှိကောင်းရှိနိုင်ပါတယ်ရှင်။ကျွန်တော်တို့ဒီဘက်လုပ်ငန်းမှာတော့လိုအပ်နေတဲ့ sector တစ်ခုမှကိုယ်ကဝင်ရောက်လိုက်တာဖြစ်တဲ့အတွက်ကြောင့်မို့လို့အခက်အခဲတွေရှိခဲ့ပေမဲ့ဖွင့်လှစ်နိုင်ခဲ့တယ်ပေါ့နော်။
ကပ္ပီယောဂကာလအလွန်မှာထိုင်းနိုင်ငံတွင်ကမ္ဘာလှည့်ခီးသွားလုပ်ငန်းပြန်လည်အကောင့်လာပြီးတခြားသောစီးပွားရေးလုပ်ငန်းတွေပါပြန်ပြီးတော့အကောင့်လာပါတယ်။မြန်မာနိုင်ငံသားတန်းချီအလုပ်လုပ်ကိုင်းနေထိုင်နေကြတဲ့ထိုင်းနိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်ဈေးကွက်ကလည်းရှိနေတာပါ။
ကျမတို့အနေနဲ့ထိုင်းမှာရှိတဲ့ international market ကိုလည်းတာဂက်ထားသလိုမျိုးမြန်မာဘက်မှာရှိတဲ့မြန်မာကုန်သည်တွေကိုလည်းတာဂက်ထားပါတယ်ရှင်။ကျမတို့ရဲ့ရုံးမှာရတဲ့ service တွေကတော့တခြားရုံးတွေနဲ့ရှင်လို့ရှင်တခြားရုံးတွေမှာအင်္ဂလိပ်လိုရမယ်ထိုင်းလိုရမယ်ရှင်။ကျမတို့ရဲ့ရုံးမှာတော့အင်္ဂလိပ်လိုရမယ်ထိုင်းလိုရမယ်မြန်မာလိုရမယ်ရှင်ဆိုတော့မြန်မာပြည်ကလုပ်ငန်းရှင်တွေနဲ့နိုင်ငံတကာမှာရှိတဲ့လုပ်ငန်းရှင်တွေနဲ့ချိတ်ဆက်ချင်တာမျိုးရောင်းဝယ်ချင်တာမျိုးတယောက်နဲ့တယောက်နဲ့လုံခြုံမှုတွေတိစောက်ကြတဲ့အချိန်မှာကျမတို့ကဂျာကန်အနေနဲ့အကြောင်းမြတ်တွေကိုစစ်ဆေးပေးတာဖြစ်ပါတယ်ရှင်ဒါကြောင့်မို့လို့တခြားရုံးတွေနဲ့ဆက်လို့ရှင်ကျမတို့ဒီ language ပိုင်းဆိုင်ရာမှာပံ့ပိုးမှုတွေပေးနိုင်ပါတယ်ခုပမာလုပ်ငန်းရှင်တွေအတွက်လည်းအထောက်ပံ့တစ်ခုဖြစ်မယ်လို့ယုံကြည်ပါတယ်ရှင်
နိုင်ငံသားတအုပ်အနေနဲ့ပြန်ဆိုင်မှုပြင်းထန်တဲ့ထိုင်းနိုင်ငံဈေးကွက်ကိုဝင်ရောက်ထိုးဖောက်တာမှာတော့နိုင်ငံတကာစံနှုန်းအတိုင်းအရေးအသွေးမီလုတ်ကင်နိုင်ရင်ရေရှည်ရည်တည်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲမြန်မာလူငယ်လုပ်ငန်းရှင်မတ်စုမွန်တူကပြောပါတယ်
ထိုင်းနိုင်ငံမှာအခုလက်ရှိအနေနဲ့ကတော့မြန်မာပြည်မှာရှိတဲ့မြန်မာပြည်ကထွက်တဲ့ကြောက်တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုတဆင့်အိန္ဒိယကနေတဆင့်ဝင်ရောက်လာတဲ့စိတ်တွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံကိုကိုလံဘီယာကနေတဆင့်ဝင်ရောက်လာတဲ့မြတွေကိုလည်းစစ်ဆေးရပါတယ်ရှင်။ထိုင်းနိုင်ငံရဲ့ဈေးကွက်မှာဒီလိုမျိုးကြောင်မြတ်ပညာရှင်ကြောင်မြတ်အတတ်ပညာပိုင်းဆိုင်ရာအနေနဲ့ဝင်ရောက်မယ်ဆိုလို့ရှိရင်တော့ကျောင်းမြတ်အခန်းကဏ္ဍမှာကကျောင်းမြတ်ယရနာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရကနေချမှတ်ထားတဲ့ဥပဒေတွေရှိပါတယ်ရှင်။ထိုင်းနိုင်ငံအစိုးရကချမှတ်ထားတဲ့ဥပဒေနည်းလမ်းတွေကိုလိုက်နာပြီးတော့မှဖွင့်လှစ်မယ်ဆိုလို့ရှိရင်တော့သူတို့ရဲ့စံနှုန်းတွေနဲ့ညီတာဖြစ်တဲ့အတွက်ကြောင့်မို့လို့အတိမပြုခံရမယ်။ထို့အတူပဲနိုင်ငံတကာမှာရှိတဲ့ကုန်သည်တွေကလည်းဒီလုပ်ငန်းတစ်ခုရဲ့ system နဲ့စံနှုန်းတစ်ခုကိုကြည့်ကြတာဖြစ်တဲ့အတွက်ကိုယ့်အနေနဲ့ပေါ့ကိုယ့်လုပ်ငန်းအနေနဲ့ကောင်းမွန်တဲ့ system တွေကောင်းမွန်တဲ့စံနှုန်းတွေရှိမယ်ဆိုလို့ရှိရင်တော့ဝင်ရောက်ပြီးတော့ရည်တည်နိုင်မယ်လို့ယုံကြည်ပါတယ်ရှင်
။ရင်းနှီးမြှုပ်နှံမှုအနေငယ်နဲ့ထိုင်းနိုင်ငံမှာလုပ်ငန်းစတင်ထူထောင်တဲ့နေရာမှာတော့ထိုင်းနိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းဆောင်ရွက်နိုင်ရေးသူမအတွက်တော့ထိုင်းနိုင်ငံသားတွေရဲ့အကူအညီကလည်းအဓိကချခဲ့တယ်လို့မတ်စုမွန်တိုးကပြောပါတယ်။
ထိုင်းနိုင်ငံမှာဒီလိုလုပ်ငန်းဖွင့်မှာပဲဖြစ်ဖြစ်ကုမ္ပဏီဖွင့်မှာပဲဖြစ်ဖြစ်လုပ်ငန်းထူထောင်မှာပဲဖြစ်ဖြစ် investment ကြီးတယ်ဆိုရင်တော့တမျိုးပေါ့နော် investment အနေငယ်နဲ့ကိုယ့်ရဲ့ပညာရဲ့အနေငယ်ကိုထည့်သွင်းပြီးလုပ်မယ်ဆိုလို့ရှင်တော့ထိုင်းလူမျိုးတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်ဖို့လို့လိုပါတယ်ရှင
်။နိုင်ငံတကာဈေးကွက်မှာဝင်ရောက်ထိုးဖောက်တဲ့အခါမှာအရေးအသွေးစံနှုန်းတွေကအရေးကြီးလာတယ်လို့လည်းသူမကပြောပါတယ်။ဒါအပြင်ပြည်ရင်းပြည်ပဈေးကွက်မှာလည်းကြောင်းမြေရတနာအယောင်အဝယ်မှာအရည်အသွေးအသင့်မှတ်ပြုလက်မှတ်တွေကိုပို့ပြီးတော့အားထလာကြတာကြောင့်လဲကြောင်းမြေအရည်အသွေးစစ်စစ်တဲ့ဓာတ်ခွဲခန်းလုပ်ငန်းတွေဟာစီးပွားရေးအခွင့်အလမ်းကောက်တည်းရဖြစ်လာမယ်လို့လဲမတ်စုမွန်တိုးကယူဆနေပါတယ်ရှင်
မြန်မာပြည်ဘက်ကကုန်သည်တွေကလည်းစတင်ပြီးတော့အသုံးပြုလာပါပြီရှင်။ထိုင်းနိုင်ငံမှာရှိတဲ့ကုန်သည်တွေကတော့ငိုရေရရင်နိုင်ငံတကာစံနှုန်းနဲ့အညီဈေးရောင်းဈေးဝယ်လုပ်ကြတဲ့အချိန်မှာတယောက်နဲ့တယောက်နဲ့လုံခြုံမှုတစ်ခုနဲ့လုပ်ကြတာဖြစ်တဲ့အတွက်လူတိုင်းနှီးပါးကထိုင်းနိုင်ငံမှာကြောင်းမြက်ကိုစစ်ဆေးချက်ထုတ်ပြီးတော့မှရောင်းကြပါရဲ့ရှင်။အခုမြန်မာပြည်မှာလည်းလက်ရှိအနေအထားအရတော့အလုံးကစစ်ချက်ထုတ်ရတယ်ဆိုတော့သဘောတရားကိုလက်ခံလာပြီးတော့ကျင့်သုံးနေကြပြီဖြစ်ပါရဲ့ရှင်။
မတ်တင်ဂီထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့ကျောင်းစရိတ်အကျွေးမဆက်နိုင်တဲ့သူတွေအကြောင်းကိုတင်ဆက်ပေးထားပါရစေ။အမေရိကန်ပြည်ထောင်စုမှာအဆင့်မြင့်ပညာသင်ကြားနိုင်မှုအတွက်ကျောင်းစရိတ်အကျွေး student loan တွေယူထားပြီးတော့အကျွေးပြန်မဆက်နိုင်ဘူးဆိုရင်အကျွေးပြန်မဆက်နိုင်သူ default စီရင်တွေကိုရောက်သွားပါတယ် default ဖြစ်ပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်အမေရိကန်အစိုးရရဲ့ fresh start season အကြောင်းကိုမဆူမြတ်မွန်ကဒီသတင်းပတ်ရဲ့လူမှုရှုခင်း season မှာတင်ပြပေးထားပါတယ
်အမေရိကန်ပြည်ထောင်စုမှာဒီ covid ကပ်ရောဂါကြောင့်3နှစ်ကြာဆိုင်းထားတဲ့ student loanကျောင်းစရိတ်အကျွေးတွေကိုအခုအောက်တိုဘာလကစပြီးတော့မှပြန်ဆက်နေကြရပါပြီ။ကိုယူထားတဲ့အကျွေးပေါ်မူတည်ပြီးတော့မှတချို့ဆိုရင်ဆယ်စုနှစ်နဲ့ချီကြာအောင်လို့ဆက်ကြရတယ်လို့တချို့ဆိုရင်လည်းလုံးဝပြန်မဆက်နိုင်တော့တဲ့အခြေအနေရောက်ကြပါရတယ်။အဲ့ဒီလိုမျိုးဒီအကျွေးပြန်မဆက်နိုင်တော့လို့အကျွေးပြန်မဆက်နိုင်သူစရင်းနဲ့ဝင်ပြီးတော့မှဒုက္ခရောက်နေကြသူတွေလည်းအများကြီးရှိပါတယ်။အဲ့ဒီလိုမျိုး default စရင်းဝင်နေသူတွေကိုကူညီတဲ့အနေနဲ့အခုလက်ရှိ Biden အစိုးရက Fresh Start ဆိုတဲ့အစီအစဉ်ကိုလှုပ်ထားပါတယ်။အကျွေးပြန်ဆက်နိုင်သူ default ရင်းနဲ့ရောက်နေသူတိုင်းဒီအစီအစဉ်ကိုရှောက်ထားတဲ့နယ်လို့ Maryland ပြည်နယ်ကဒီအင်ချမ်းမြေအကျိုးဆောင် agent Matt Merriwin ကအကြံပြုပါတယ်။ဒါကြောင့်အသေးစိတ်သိရအောင်လို့ Matt Merriwin ကိုမေးကြည့်ထားပါတယ်
။ default ရောက်သွားခဲ့လို့ရှိရင် credit ကိုပြတ်တယ်။ပြီးတော့ခါကြောင့်ရှိရင်အစိုးရကလုတ်ပေးတဲ့ loan တွေဘာလုံးမှမရဘူး။အစိုးရ loan ဆိုတာကနောက်ထပ် student loan ရှောက်တာပဲဖြစ် mortgage ဝယ်တာပဲဖြစ်ဖြစ်အိမ်ဝယ်တာပေါ့နော်အိမ်ဝယ်တာပဲဖြစ်ဖြစ်နောက်ပြီးလို့ရှိရင်နောက်ထပ်ဟို small business loan အဲ့လိုမျိုးအစိုးရနေအစိုးရကလုတ်ပေးတဲ့ loan ပေါ့နော်ဘာမှတစ်ခုမှရှောက်လို့မရဘူးအဲ့လိုမျိုး
ဆိုတော့ဒါတော်တော်လေးဒါကိုယ့်ရဲ့ credit history ကိုထိတဲ့အတွက်ကြောင့်မို့လို့နစ်နာတယ်ပေါ့လေဆိုတော့အခုတော့အဲ့လိုမျိုးဒီအကျွေးပြန်မဆက်နိုင်တဲ့ default ဟိုစရင်းတွေကနေပြီးတော့ထုတ်လို့ရနိုင်မယ်နေလန်တော့ရှိလာပြီပေါ့လေဒီ student loan ယူရတဲ့သူတွေအတွက်ဆိုတော့ဒီ fresh start ဆိုတဲ့ program ရှိလာပြီဆိုတော့အဲ့အကြောင်းလည်းဆက်ပြီးတော့ရှင်းပြပေးပါရှင့်
โอเคไอ้ fresh start ဆိုတာကသူကဒီ covid တွေပြီးတဲ့အခါကျတော့မှတမင်တသက်ဒီတစ်နှစ်စာလေးပဲခဏလေးဖွင့်ပေးတာဗောနော်အမြဲတမ်းလှုပ်ထားမှမဟုတ်ဘူးအရင်ကလည်းတစ်ခါမှဒီလိုမျိုးမလုပ်ဘူးအခုက covid ပြီးတဲ့နောက်ပိုင်းမှာအကုန်လုံး strength လုံးရှိရလို့ထွက်ချင်တယ်ဆိုလို့ရှင်ထွက်လို့ရအောင်အဆင်ပြေအောင်ဆိုပြီးတော့အဲ့ဒီ enrollment လေးကိုဖွင့်ထားပေးတာဆိုတော့နောက်နှစ် August 31st ကနောက်ဆုံးဗောနော်အဲ့ဒီကြားထဲမှာအဲ့ဒီ fresh start ကို enrollment လုပ်လို့ရှင်တစ်လအတွင်းသူကထုတ်ပေးတယ်ဆိုတော့မြန်မြန်နဲ့ထွက်လို့ရတာပေါ့နော်
ဆိုအဓိကတော့ဒီပေါ့နော်ဒီ student loan ဒီကျောင်းစရိတ်အတွက်ယူထားတဲ့အကျွေးတွေကလူတွေကိုတိတ်ပြော်ဝင်ပြီးစေတယ်ဆိုပြီးတော့မှအခုလက်ရှိ Biden အစိုးရကဒီသူတို့အကျွေးလျှော်ပေးတဲ့ဘယ်လိုခေါ်လဲ loan forgiveness အစီအစဉ်ဆိုပြီးတော့မှဟို October လဆန်းတော့ပဲဒီတိတ်နဲ့ရှိပြီးတော့အကျွေးတွေကိုလျှော်ပေးတယ်နောက်ထပ်လဲဒီ thanks ကိုပေါ့နော်ဒီ student loan အကျွေးတွေလျှော်ပေးဖို့လုပ်နေတယ်ဆိုတော့အခုညီမပြောခဲ့တဲ့ဒီ fresh start ဆိုတဲ့အစီအစဉ်ကလည်းဒီလိုမျိုးဒီကျောင်းစရိတ်အကျွေးဆက်နိုင်ဖို့ခက်ခဲနေတဲ့သူတွေအတွက်ကိုဒါယာယီဖွင့်ပေးထားတဲ့အစီအစဉ်လို့ပြောနိုင်တာပေါ့
ဟုတ်ကဲ့အဲ့ဒီဟာကိုယာယီဖွင့်ထားပေးတဲ့ခါကျတော့အဲ့ဒီ fresh start တဲ့ကိုဝင်သွားပြီဆိုလို့ရှင်နောက်ထပ် like income low income အနေနဲ့ repayment နဲ့ကိုပြန်လျှောက်လို့ရတယ်အဲ့ဒီဟာကအဲ့ဒီ program နဲ့ကိုရောက်လျှောက်လို့ရတယ်ဆိုလို့ရှင်လေတချို့တွေဆိုလို့ income နဲ့လို့ဆိုလို့ရှင် payment တော့ပေးစရာမလိုဘူး zero အထိသူတို့ short ပေးတယ်
ဟုတ်ဆိုတော့မမ်မယ်ရီပြောခဲ့သလိုပေါ့နော်ဒီလိုအကျွေးပြန်ဆက်ဖို့အခက်အခဲရှိနေသူတိုင်းဒီလိုမျိုးဒီ fresh start season ထဲမှာရှောက်တဲ့နေဆိုတော့ဒီအစီအစဉ်ကိုရှောက်ဖို့အတွက်ကဘယ်လောက်လွယ်လဲလူတိုင်းရောရှောက်လို့ရပါရှင့်
အဲ့ season ကလူတိုင်း default ထဲမှာရှိနေတယ်လို့ဘယ်သူပဲဖြစ်ဖြစ်ရှောက်လို့ရတယ်လွယ်တယ် online လုပ်မယ်ဆိုလဲ10 minute လောက်နဲ့ပဲရတယ် online ကလုပ်လို့ရတယ် phone call လို့ရတယ် mail နဲ့ပို့လို့ရတယ်သုံးမျိုးလုံးလုပ်လို့ရတယ
်ဘယ်ဟာကပို့ပြီးတော့မှထိရောက်မှုရှိမယ်လို့ရောပြောလို့ရမလဲရှင့်
online လုပ်မယ်ဆိုလို့ရှင်တော့မြန်တာပေါ့နော်ကိုဘသာကိုအကောင့်နဲ့ဝင်ပြီးတော့ကိုဘသာကိုသူတို့လိုအပ်တဲ့ information လေးဖြည့်ပြီးတော့သူကဗာမေးလဲဆိုရင်နာမည်မေးမယ် social number မေးမယ်ပြီးတော့ကိုမွေးနေပေါ့နော်ပြီးတော့အကောင့်ရှိထားပြီးသားလူဆိုရင်အကောင့်ပြန်ရှာလို့ရတာပေါ့နော်မရှိဘူးဆိုလို့ရင်တော့အကောင့်ပြန်ဖွင့်ပေါ့ပြန်ဖွင့်ပြီးတော့အကောင့်နဲ့ဝင်ပြီးတော့သူတို့မေးတာလေးနည်းနည်းပပဖြည့်ပြီးွားလို့ရှင်ရပြီအဲ့ဒါတခါလေးကြောက်လို့ရှင်ရင်တလားလောက်တော့ကြာတာပေါ့နော်သူစီအစာပြန်လာတယ်โอเคဒီ program ကိုလက်ခံလိုက်ပါပြီလုံးကိုထုတ်ပေးမယ်ဆိုပြီးတော့စာပြန်လာတယ်တလားလောက်တော့ကြာတယ
်တခုဒီမှာတစ်ဆက်တည်းမေးချင်တာကဒီဟိုပေါ့နော်ဒီဘယ်လိုခေါ်လဲ student loan ဒီကျောင်းစရိတ်အတွက်အကျွေးယူရဲဟိုယူကြတဲ့အကျွေးတွေကအမျိုးဆုံးရှိရဲ့ဒီခုနပြောသလိုပဲဒီအစိုးရစီကနေချီးတဲ့ဒီပညာရေးဌာနကနေချီးတဲ့ student loan ရှိတယ်လို့မျိုးဒီပုဂ္ဂလိကလုပ်ငန်းတွေကနေပြီးချီးတဲ့အကျွေးတွေလည်းရှိရလေ student loan တွေလည်းရှိရဆိုတော့ဘလို့လူမျိုးတွေကဘလို့အကျွေးယူထားတဲ့သူတွေကဒီ fresh start program မှာရှောက်ဖို့အကျုံးဝင်တယ်လို့ရောပြောနိုင်မလဲရှင့်
student loan ਨੇ ਪੱਤਾ ਪਿਓ ਯੂ ਠਾ ਰੇ ਤੂ ਸੋ ਇਨ ਬਦੂ ਮਸੋ ਸ਼ੌਕ ਲੋ ਯਾ ਰੇ ਬਲੋ ਲੈ ਸੋ ਰੋ ਲੇ ਟਚੋ ਕਾ ਜਾ ਰੋ ਚਾਂ ਟੱਟ ਦੇ ਖਾ ਜਾ ਲੋ ਸ਼ਿਨ ਅਕੌਂ ਲੋਂ ਕਾ ਅਰੀ student loan ਸ਼ੌਕ ਦੇ ਪ੍ਰੋਗਰਾਮ ਨੇ ਤਵਾ ਰੇ ਦਾ ਬੇ ਮੈ ਟਚੋ ਜਾ ਰੋ ਚਾਂ ਟੱਟ ਪੀ ਤਵਾ ਰੇ ਖਾ ਜਾ ਲੋ ਸ਼ਿਨ ਲੋਂ ਓ ਟ੍ਰਾਂਸਫਰ ਲੋਟ ਲਾਈ ਲਾ ਲੋਟ ਟਾਇ ਆ ਸ਼ੀ ਟਚਾ ਲੋਂ ਪ੍ਰੋ ਕੰਪਨੀ ਦੇ ਓ ਟ੍ਰਾਂਸਫਰ ਲੋਟ ਲਾਈ ਟਾਇ ਸ਼ੀ ਦਾ ਬੇ ਮੈ ਅਰੀ ਲੋਂ ਨੇ ਤੂ ਛੀ ਠਾ ਰੇ ਲੋਂ ਨੇ ਅਕੌਂ ਲੋਂ ਕਾ ਦੀ student loan ਕੰਪਨੀ ਆਕ ਕਾ ਬੇ ਸੋ ਲੋ ਸ਼ਿਨ ਅਰੀ ਮਾ ਪਿਆਨ ਤਵਾ ਸ਼ੌਕ ਲੋ ਯਾ ਰੇ တို့ရလေ fresh start ကလည်းအဲ့လိုမျိုးပဲဒီ default တွေကနေပြီးတော့ထုတ်ပြီးတော့တခြား yoyo loan service တကူတော့လွှဲပေးလိုက်တာပဲအဲ့လိုမျိုးဆိုတကယ်လို့ဒါ तू ကအပြင်ပတ်စံပေါ့နော်အပြင်ကုမ္ပဏီကိုချီးတယ်ဆိုရင်တော့မရဘူးဒါပေမဲ့အဲ့ဒီ student loan နဲ့ပတ်သက်ပြီးကျောင်းနဲ့ပတ်သက်ပြီးတော့တတ်ထားပြီးတော့အဲ့ဒီ student loan ကနေပြီးတော့ပဲရှောက်တယ်ဆိုလို့ရှိရင်တော့ရှောက်လို့ရတယ်
ဆိုတော့ပြောချင်တာဒီအစိုးရရဲ့ student loan program အောက်ကနေပြီးတော့ရှောက်ထားတဲ့ဒ
ီ
student loan အကျွေးတွေအကုန်လုံးဆိုရင်ဒီဟာအကျုံးဝင်တယ်ပေါ့
ဟုတ်ကဲ့ဟုတ်ဟုတ်ရတယ
်ဆိုတော့အခုဒီအဲ့ fresh start ကိုရှောက်တဲ့ရှောက်မယ်ပေါ့လေရှောက်မယ်ဆိုရင်ရောအဲ့လိုရှောက်တဲ့အတွက်ကြောင့်မဟုတ်လို့ဘလို့အကျိုးတွေဘလို့ဟိုဥစားပေါ့နော်ဟိုကို့အတွက်လက်တလောလက်ငင်းဘလို့မျိုးအကျိုးကျေးဇူးတွေရနိုင်မယ်လို့ရောပြောလို့ရမှာရှင့်
fresh start တဲ့ကိုအမရှောက်လိုက်ပြီးတော့လက်ခံပြီဆိုလို့ရှင်စပြန်လာတယ်ကို့လုံးကိုတခြား loan service yoyo loan service တဲ့ကိုပြန်ပြောပြောင်းလိုက်ပြီဆိုလို့ရှင်အာညီမဒီမှာထားရထားတဲ့ benefit ကဘာဖြစ်လာမလဲဆိုတော့နောက်ထပ် student loan ပြန်လျှောက်လို့ရတယ်ဒါပေမဲ့ကိုကျောင်းထပ်အကြောင်းပြန်တက်ချင်တဲ့နောက်ထပ် student loan ထပ်လျှောက်အောင်မယ်ဆိုလို့ရှင်လည်းသူတို့ဖွင့်ပေးတယ်နောက်ထပ် student loan ထပ်လျှောက်လို့ရတယ်နောက်ပြီးတော့အဲ့collection တွေကနေပြီးတော့လဲထုတ်ပေးရတဲ့အတွက်ကြောင့်မလို့ credit report မှာလည်းမရှိတော့ဘူးနောက်ပြီးတော့ကျန်တဲ့ government loan တွေလည်းဆောက်လို့ရတယ် government loan ခုနညီမပြောသလိုပဲအိမ်ဝယ်တဲ့ government loan ဆောက်လို့ရတယ် small business government loan ရှင်ဆောက်လို့ရတယ်အဲ့လိုမျိုးတခြား government loan တွေကိုလည်းပြန်ဆောက်လို့ရတယ်နောက်ပြီးအဲ့ဒီ repayment plan ကိုလည်းပြန်လျှောက်လို့ရတယ်အဲ့ဒီ income ကို income မှာ multi-year repayment plan ကိုနည်းနည်းပတ်စံနည်းနည်းပဲပြန်ပေးရတယ် plan ကိုပြန်လျှောက်
ပြန်ဆက်တဲ့အကျွေးကိုပတ်စံနည်းနည်းနဲ့ပဲဟို interest ကိုလည်းပတ်စံနည်းနည်းနဲ့ပဲပြန်ပေးဖို့လျှောက်လို့ရတယ
်ဟုတ်ကဲ့ဟုတ်နောက်ပြီးတော့နောက်တစ်ခုညောင်းပြောချင်တာလေနောက်ပြီးတော့ဒီမှာ student loan forgiveness program နောက်ထပ်တစ်ခုအဲ့ဒီဟာကိုပါပြန်လျှောက်လို့ရတယ်တကယ်လို့အဲ့ဒီ program ကကြတော့ဘယ်လိုလူတွေ eligible ဖြစ်လဲဆိုတော့ဒီအမေရိကန်မှာနေပြီးတော့ public service အလုပ်ပဲဖြစ်ဖြစ်အစိုးရအလုပ်ပဲဖြစ်ဖြစ် state federal နောက်မှဒါမှမဟုတ် public ပေါ့နော်အဲ့ဒီနဲ့ပတ်သက်တဲ့ဘာအလုပ်ပဲဖြစ်ဖြစ်လုပ်တဲ့လို့ဆိုလို့ရှိရင်အဲ့ student loan forgiveness ကိုရှောက်လို့ရတယ
် Maryland ပြည်နယ်ကဒီ HMB အကျိုးဆောင် agent Matt Mary ဝဲမှာရှင် American ပြည်တော်စုမှာကတချို့အလုပ်လျှောက်တာကစလို့ဒီကားဝယ်အိမ်ဝယ်မယ်ဆိုရင်ဒီလိုဟာအကျွေးပြတ်ဆန်းနိုင်တဲ့သူဟုတ်ရလားဆိုတော့ဒီကိုယ့်ရဲ့ credit history နောက်ကြောင်းကိုပြန်ကြည့်လို့ရှိပါတယ်အဲ့ဒါကြောင့်မို့လို့ဒီ student loan အပါအဝင်ယူထားသမျှအကျွေးတွေကိုအနည်းနဲ့အမြန်ပြန်ဆက်ဖို့ကတိတ်ကိုအရေးကြီးပါတယ်ရှင်ကျွန်မစုမြတ်မောင်ပ
ါမဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်တနင်္လာညရဲ့အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်နဲ့အီဂျစ်နိုင်ငံကြားနယ်စပ်ဖြတ်ကျော်ခွင့်ပြန်လည်ဖွင့်နေမှာဖြစ်ပေမဲ့အချိန်အတိကျမသိရသေးကြောင်းအမေရိကန်ကပြောလိုက်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ရုံးကဒီနေ့ထုတ်ပြန်ချက်ထဲမှာတော့စာနာမှုအကူအညီတွေပေးဖို့နဲ့နိုင်ငံသားတွေထွက်ခွာခွင့်တွေအတွက်အပြစ်ခက်ရစေးသဘောတူညီချက်ရထားတယ်ဆိုတဲ့သတင်းတွေမှမှန်ကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဒေတာရဲနိုင်ငံတွေကိုတွားရောက်ပြီးတဲ့နောက်ဒီနေ့ပဲအစ္စရေးနိုင်ငံကိုနောက်တစ်ခေါက်ပြန်ရောက်လာပါတယ်။အစ္စရေးကိုပြန်မလာခင်မှာတော့လိုအပ်သူတွေကိုကုလသမဂ္ဂကအကူအညီပေးနိုင်အောင်ဂါဇာဒေတာကိုဝင်ခွင့်ရရေးအီဂျစ်နိုင်ငံနဲ့အတူကြိုးပမ်းနေတယ်လို့လည်းပြောပါတယ်။ဘာရိန်၊အီဂျစ်၊ဂျော်ဒန်၊ပါလက်စတိုင်းအာဏာပိုင်အဖွဲ့ကာတာ sorry အာရေဗျာနဲ့အာရဗ်စော်ဘားများပြည်ထောင်စု UAE ခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ရမှာတော့ဟာမတ်စ်တွေကိုတိုက်ခိုက်နေတဲ့အစ္စရေးကိုအမေရိကန်ကအားပေးထောက်ခံကြောင်းပြောခဲ့ပါတယ်။Israel နဲ့ Hamas စစ်ပွဲကလွှမ်းမိုးနေပြီမြေတရုတ်နိုင်ငံကတော့သူ့ရဲ့ကမ္ဘာလမ်းစီမံကိန်း BRI 10နှစ်ပြည့်အခမ်းအနားကိုစီစဉ်ထားတဲ့အတိုင်းစတင်နေပါပြီ။အခမ်းအနားအတွက်နိုင်ငံပေါင်း130ကကိုယ်စားလှယ်တွေကိုဖိတ်ကြားထားတာပါ။ဒီထဲမှာတော့ Ukraine စစ်ပွဲကြောင့်ကမ္ဘာစာမျက်နှာမှာအထူးကြံဖြစ်နေတဲ့ Russia သမ္မတ Vladimir Putin လည်းပါဝင်ပြီးကမ္ဘာအင်အားကြီးနိုင်ငံတစ်ခုလုံးကိုပထမဆုံးတွားရောက်တဲ့အခီးစဉ်လည်းဖြစ်လာပါလိမ့်မယ်။
တနင်္လာညရဲ့နောက်ဆုံးရသတင်းကြီးညုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကြောဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုက်တာနဲ့ဂျိုးဂေးစ်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင်
This program has come to you from the Voice of America, Washington.